Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2015ခုနှစ် April 26ရက်တနင်္ဂနွေနေ့နံနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ line to meter 24 32နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုမနက်နာ channel ကျွန်တော်ကြော်သိင်းကြည့်ညာပါပါ။ဒီပေါ်မှာငလျင်ကြောင့်တည်ဆုံသူ1300ကျော်ပြီဖြစ်ပြီးပိုများလာမယ်လို့ခန့်မှန်းထားပါတယ်။ဆီရီယာနောက်မြောက်ပိုင်းမှာဆူယက်လောက်မှာရှိတဲ့တခုတီသောမြို့ကိုအယ်ကိုင်ဒါချိတ်ဆက်အဖွဲ့နဲ့အယ်နူဆိုတဲ့တပ်ဦးတို့ကသိမ်းလိုက်ပါပြီ။အင်ဒိုနီးရှားမှာတည်တံပေးထားတဲ့နိုင်ငံသားမူရစ်ကုန်ကူးသူတွေကိုတည်တံစီရင်တော့မယ်လို့တရားဝင်အသိပေးလိုက်ပါပြီ။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းအစီအစဉ်ပြီးမှာတော့စိတ်ကြွဆေးပြား၈သိန်းကျော်ထိုင်းမြန်မာနယ်စပ်မှာဖမ်းဆီးရမိတဲ့သတင်းပေးပို့ချက်ကိုကြားမှာပါ။အဲ့ဒီနောက်မှာတော့
ဆိုင်ပြည်လုံငန်းကြီးတွေလုံနိုင်ဖို့ဆိုတဲ့ရွယ်ချက်နဲ့1998ကစပြီးခရိုနီကုမ္ပဏီတွေကိုစေဆိုးရကမြေဧကအများအပြား
ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ပါရှင်။လေယာမဲ့ဥယေမြမနိုင်ငံမှာဘာကြောင့်တိုးပွားလာတယ်လဲဆိုတာသုံးသက်တင်ပြထားတော့ကိုအပြည့်အစုံနားဆင်ရမှာပါ။ဒါအပြင်နနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူတိုက်ရိုက်လေလိုင်းကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မနန္ဒာချန်တို့ကပြောပြပါအောင်ရှင်။
နီပေါ်နိုင်ငံမှာနှစ်ပေါင်း80အတွင်းလူသေပြောက်အများဆုံးငလျင်ကြီးလှုပ်တာကနေတည်ဆုံးသူ1300ကျော်သွားပြီဖြစ်ပြီးထပ်တိုးလာမယ်လို့ခန့်မှန်းထားပါတယ်။ငလျင်ဘေးဒုက္ခကိုရင်ဆိုင်ရမှာနီပေါ်အစိုးရကိုကူညီဖို့အမေရိကန်ပြည်တော်စုနဲ့တခြားနိုင်ငံတွေကတဘာဝဘေးရန်တွေဆိုင်ရာတုံ့ပြန်လှုပ်ဆောင်ရေးအဖွဲ့တွေကိုလွှတ်ထားပါတယ်။ပြင်အား9.8%ရှိတဲ့ငလျင်ကြီးဟာကတ်မန်ဒူမြို့တော်ရဲ့အနောက်မြောက်ဘက်ကိုစနေနေ့ကဗဟိုပြုလှုပ်ခတ်သွားပြီးမြို့တော်ရဲ့သမိုင်းဝင်အချက်ချာနေရာအများစုပျက်စီးသွားပါတယ်။ငလျင်ဟာအရှေ့ဘက်ထိရိုက်ခတ်ပြီးကမ္ဘာအမြင့်ဆုံးအီဝရက်တောင်မှာပါလှုပ်ခတ်တာကြောင့်တောင်တသမား10ဦးတက်မနေတည်ဆုံးပြီးတော့အခြေစိုက်စခန်းတစ်ခုလုံးမြေကြီးအောက်ရောက်သွားပါတယ်။ကတ်မန်ဒူမြို့တော်မြောက်ဘက်မိုင်ယာဘောများစွာဝေးတဲ့တိဘက်ကိုပိုင်ဥချုခွင့်ရဒေသမှာတည်ဆုံးသူနဲ့အပြည့်အစည်းအကြီးအကျယ်ရှိခဲ့တယ်ဆိုတာကိုသတင်းရှင်းပြတွေကတနင်္လာနေ့အစောပိုင်းမှာ VOE ကိုပြောကြားပါတယ်။အိန္ဒိယနိုင်ငံမှာလူ32ဦးတက်မနေတည်ဆုံးသလိုငလျင်ဘူချက်နဲ့ဝေးတဲ့ဘင်္ဂလားဒေ့ရှ်၊ဘူတန်နဲ့ကျယ်ပြန့်ပြီးဝေးလံတဲ့နီပေါ်တရုတ်နယ်စပ်တစ်လျှောက်ဒေသတွေမှာထိခိုက်တည်ဆုံးပျက်စီးတာတွေရှိခဲ့ပါတယ်။သစ္ဆုံးရသူတွေအတွက်ဝန်ထဲကြီးခွဲရပါကြောင်းအမေရိကန်ပြည်ထောင်စုကပြောပြီးကူညီကယ်ဆယ်ရေးအတွက်အမေရိကန်ဒေါ်လာတစ်သန်းချက်ချင်းအကူအညီပေးမယ်လို့ပြောပါတယ်။ငလျင်ဟာဒေသစံတော်ကြီးနေလေပိုင်းလောက်မှာကတ်မန်ဒူမြို့တော်အနောက်မြောက်ဘက်မိုင်90နီးပါးအကွာမြေအောက်9မိုင်ကျော်မှာဗဟိုပြုပြီးလွတ်ခတ်သွားတာပါ။စနေနေ့ကလွတ်ခတ်ခဲ့တဲ့အဲ့ဒီငလျင်ဟာနီပေါ်နိုင်ငံမှာ81နှစ်အတွင်းအင်အားအပြင်းဆုံးငလျင်ပါ။ဒီအရင်အပြင်းထန်ဆုံးလွတ်ခတ်ခဲ့တာက1934ခုနှစ်ကဖြစ်ပြီးလူပေါင်း1000ကျော်သေဆုံးခဲ့ပါတယ်။
ဆီးရီးယားနဲ့အီရတ်မှာရှိတဲ့ IS စစ်သွေးကြွတွေကိုတောက်ကြတဲ့စနေနေ့တွေမှာမဟာမိတ်တပ်ဖွဲ့တွေဆက်လက်ထိုးစစ်ဆင်တိုက်ခိုက်ခဲ့ကြပါတယ်။အီရတ်ပြည်ထောင်စုဝန်ကြီးဌာနရဲ့ခွင့်ပြုချက်နဲ့မဟာမိတ်တပ်ဖွဲ့တွေကတိုက်လေယာဉ်တွေ၊ဘုံးကျဲလေယာဉ်တွေနဲ့မောင်းသူမဲ့အဝေးထိန်း drone ယာဉ်တွေတုံးပြီးတော့ IS စစ်သွေးကြွတွေအပေါ်လေကြောင်းတိုက်ခိုက်မှုပေါင်း17ကြိမ်လုပ်ခဲ့တဲ့အကြောင်းအမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေရဲ့ကိုယ်ကဲမှုဌာနကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဖာလူဂျာ၊မိုဆူ၊ရာမာဒီနဲ့တဲလ်အာဖာမျိုးတွေအနည်းကလေကြောင်းတိုက်ခိုက်မှုတွေမှာတော့ IS စစ်သွေးကြွတွေရဲ့နေရာယူထားတဲ့စခန်းတွေ၊မော်တော်ယာဉ်တွေနဲ့လက်နက်ကြီးတွေကိုဖျက်ဆီးပစ်နိုင်ခဲ့ပါတယ်။ဆီးရီးယားနိုင်ငံကိုဘာဒီမြို့နားမှာတော့မဟာမိတ်တပ်ဖွဲ့တွေကတိုက်လေယာဉ်တွေနဲ့လေကြောင်းကနေ၄ချိန်ဘုံးကျဲတိုက်ခိုက်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲအီရန်နဲ့ဂျော်ဒန်နယ်စပ်တစ်လျှောက်မှာ IS စစ်သွေးကြွတွေကနေအသေးခံကားဘုံးဖောက်ခွဲမှု၃ခုစနေနေ့ကလုပ်ခဲ့ပြီးတော့တိုက်ခိုက်မှုတစ်ခုအတွင်းမှာတော့အီရတ်လုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး၄ဦးကြဆုံးခဲ့တယ်လို့အရာရှိတွေကပြောဆိုခဲ့ပါတယ်။
ဆီးရီးယားနိုင်ငံကအယ်ကိုင်ဒါချိတ်ဆက်အဖွဲ့နဲ့သူတို့ရဲ့မဟာမိတ်တွေဟာအိုင်ဒလစ်ပြည်နယ်မှာအစိုးရထိချုပ်မှုအောက်ရှိနေစေတခုတည်းသောအဓိကမြို့ကိုစနေကသိမ်းပိတ်လိုက်ပါတယ်။ဒါကြောင့်ဆီးရီးယားအစိုးရရဲ့ကံယူတန်းဗဟိုချက်ဒေသစီထိုးဖို့တပုံတွေအတွက်လမ်းပွင့်သွားပါပြီ။အယ်နူဆိုရတအူးအဖွဲ့နဲ့ Islamist Brigades အဖွဲ့တို့ဟာအနောက်မြောက်ပိုင်းကဂျီဇာအယ်ရှူဂရူးမြို့ကိုစနေနေ့မှာလုံးဝသိမ်းပိတ်လိုက်တာလို့ပြည်တွင်းခြေဆိုင်ဆီးရီးယားလူခွင့်ရေးကျင်းနေစောင့်ကြည့်လေလာရေးအဖွဲ့ကပြောပါတယ်။ဆီးရီးယားအစိုးရတပ်တွေနဲ့၄ရက်ကြာတိုက်ခိုက်ပြီးတဲ့နောက်အဲ့ဒီလိုသိမ်းပိတ်လိုက်တာပါ။မျိုးရဲ့အနောက်ပိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေလို့မဲ့လို့လူခွင့်ရေးဖွဲ့ကပြောပါတယ်။အစိုးရကလူလာတဲ့လက်နက်ကန်60ထဲမှနည်းရဲ့အလောင်းတွေကိုလမ်းပေါ်မှာတွေ့ရတယ်လို့အဲ့ဒီလူခွင့်ရေးဖွဲ့ကပဲပြောပါတယ်။စစ်သားတွေဟာအရက်သားတွေကိုလူသားတိုင်းတွေတပွဲအကာအကွယ်ယူပြီးတိုက်ပွဲကနေထွက်ပြေးတာကိုဗီဒီယိုရိုက်ယူထားတယ်လို့လည်းဆိုပါတယ်။
ဥရောပယူရိုငွေကြေးသုံးနိုင်ငံတွေကနေဂရိနိုင်ငံထွက်ဖို့စီစဉ်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့လက်ဗီးယားနိုင်ငံရီဂါမြို့မှာတွဲဆုံနေကြတဲ့ဥရောပသမဂ္ဂ EU ဘဏ္ဍာရေးဝန်ကြီးတွေကတော့မရေမယာအခြေအနေမျိုးအဖြစ်နဲ့သာပြောဆိုခဲ့ကြပါတယ်ဂရိနိုင်ငံအတွက်အရေးပေါ်အကူအညီနောက်ဆုံးအထုပ်ဖြစ်ပေးအပ်နိုင်ဖို့ယူရိုငွေကြေးသုံးနိုင်ငံတွေနဲ့အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့ IMF တို့ရဲ့ကမ်းလှမ်းချက်အရလိုအပ်တဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေလှုံ့ဆော်မှုဂရိနိုင်ငံကိုတိုက်တွန်းပြောဆိုနိုင်လိမ့်မယ်လို့လည်းဗန်နာယေးဝန်ကြီးတွေကမျှော်လင့်နေကြပါတယ်။ယူရိုငွေကြေးသုံးနိုင်ငံတွေကဗန်နာယေးဝန်ကြီး19ဦးရဲ့ဒီမတိုင်ခင်တရက်ကအရေးပေါ်အစည်းအဝေးပွဲအပြီးမှာပဲဥရောပအဖွဲ့ Euro Group ရဲ့ဥက္ကဋ္ဌ Dash နိုင်ငံသားရေးဝန်ကြီး Jerome Ditch Cell Ballon ကတော့ကမ်းလှမ်းချက်မှာတခြားအရေးပေါ်ကိစ္စတချို့ကိုထည့်သွင်းဖို့မျှော်လင့်တဲ့အကြောင်းပြောဆိုပါတယ်။တောက်ကြနေကဗန်နာယေးဝန်ကြီးတွေရဲ့အစည်းအဝေးအတွင်းမှာသတ်မှတ်ထားတဲ့နောက်ဆုံးရက်နာနီးလာနေချိန်မှာပဲပြုပြင်ပြောင်းလဲရေးအစီအစဉ်တွေနဲ့ပတ်သက်လို့တင်ပြတာပြင်ဆင်တာမျိုးတွေကိုတက်တက်ကြွကြွဆောင်ရွက်နေတာမရှိဘူးလို့ဂရိနိုင်ငံကိုဝေဖန်ခဲ့ကြပါတယ်။ဂရိအစိုးရကတော့အသုံးစရိတ်ငွေကြေးပြတ်လက်လာနေပြီးနောက်ထပ်အရေးပေါ်အကူအညီမရဘူးဆိုရင်တော့ပေးစရာရှိတဲ့အကျွေးတွေကိုမပေးနိုင်တဲ့အခြေအနေမျိုးနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။
ယူအေဗရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6715နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရေကနေတနင်္ဂနွေနေ့မနေ့ဖက်တရများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အင်ဒိုနီးရှားနိုင်ငံမှာမူရေးစီဝါမှုနဲ့တည်ရန်ပြစ်ခတ်ထားရတဲ့နိုင်ငံသား9ဦးထက်မနည်းကိုတည်ရန်စီရင်တော့မယ်လို့စနေနေ့မှာတရားဝင်အသိပေးလိုက်ပါတယ်။အဲဒီလူတွေကိုတည်ရန်ကနေကင်းလွတ်ခွင့်ပေးဖို့ကုလသမဂ္ဂတွင်းမှုချုပ်ကပန်ကြားပါတယ်။တည်ရန်စီရင်တော့မယ်ဆိုတာကိုအင်ဒိုနီးရှားနိုင်ငံဥပဒေအရ82နာရီကြိုတင်အသိပေးရမယ်ဆိုတဲ့အတိုင်းသူတို့ကိုအသိပေးခဲ့တယ်လို့စီရင်ခံရမယ့်ထဲမှာပါတဲ့နိုင်ငံသား2ဦးရဲ့ရှေ့နေကပြောပါတယ်။မူရေးစီဝါမှောင်ခုမှုနဲ့တည်ရန်ချမှတ်ခံထားရသူ10ဦးထဲမှာနိုင်ငံသား9ဦးနဲ့အင်ဒိုနီးရှားနိုင်ငံသား2ဦးပါဝင်ပါတယ်။ပြင်သစ်အစိုးရကအင်ဒိုနီးရှားအစိုးရကိုဖိအားပြင်းထန်ပေးခဲ့ပြီးတဲ့နောက်ပြင်သစ်နိုင်ငံသား2ဦးကိုတော့တည်ရန်စီရင်မဲ့အရေးကနေယာယီတက်ညာခွင့်ပေးထားပါတယ်။တည်ရန်စီရင်တာကိုမလုပ်ဖို့ကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်ကအင်ဒိုနီးရှားအစိုးရကိုတိုက်တွန်းထားပြီးတည်ရန်စီရင်တာကိုဆိုင်းငံ့ထားရေးစဉ်းစားပေးဖို့သမ္မတဂျိုကိုဝီဒိုဒိုကိုပန်ကြားထားပါတယ်။တည်ရန်ချမှတ်ခံထားရသူတွေထဲမှာအော်စတြေးလျ၊ဘရာဇီး၊ပြင်သစ်နဲ့နိုင်ဂျီးရီးယားနိုင်ငံသားတွေပါဝင်ပါတယ်။မူရေးစီဝါမှောက်ကူရောင်းဝယ်မှုအပေါ်အဖြစ်မနေသေးတဲ့ချက်မရမယ့်အင်ဒိုနီးရှားရဲ့တင်းမာတဲ့မူဝါဒကြောင့်အဲ့ဒီနိုင်ငံတွေအားလုံးနဲ့ဆက်ဆံရေးမပြေမလည်ဖြစ်နေပါဗျ
။ပါကစ္စတန်နိုင်ငံကရာချီစိတ်ကမ်းမြို့မှာထင်ရှားတဲ့မျိုးသမီးရေးလှုပ်ရှားသူစာပင်မာမူအသက်ခံရတာကိုဝန်ကြီးချုပ်နဝက်ရှရစ်ကပြစ်တင်ရှုတ်ချလိုက်ပြီးစုံစမ်းစစ်ဆေးဖို့ညွှန်ကြားလိုက်ပါတယ်။မာမူအသက်ခံရတဲ့အပေါ်အစ္စလာမဘက်မှာရှိတဲ့အမေရိကန်တန်ယုံကလည်းပြစ်တင်ရှုတ်ချပြီးသူ့ရဲ့မိသားစုဆွေမျိုးမိတ်ဆွေတင်ကဟာတွေကိုဝန်ထဲကြောင်ပြောဆိုခဲ့ပါတယ်။မော်တော်ဆိုင်ကယ်နဲ့တနက်သမားတွေကမာမူကိုတောက်ကြနေနှောင်းပိုင်းမှာပစ်တက်လိုက်တာပါမတိမငိမ်ဖြစ်နေတဲ့ဘလူချစ်စတန်ပြည်နယ်အရှိတောင်ပိုင်းမှာဆွေးနွေးပွဲတစ်ခုလုပ်ပြီးနိုင်ပိုင်းအကြာမှာပစ်တက်ခံရတာလို့ရဲတပ်ဖွဲ့ကစနေနေ့မှာပြောပါတယ်ဘလူချစ်စတန်ပြည်နယ်ဟာပါကစ္စတန်နိုင်ငံမှာနှစ်ပေါင်းများစွာပုံကန်ထကြွနေတဲ့အရက်ဖြစ်သိထားကြပါတယ်မမှုကိုဘာကြောင့်တတ်တာလဲဆိုတဲ့ဖြစ်နိုင်ခြေရည်ရွယ်ချက်ကိုပြောဖို့စုံစမ်းစစ်ဆေးသူတွေကညင်းပေမဲ့မိတ်ဆွေတွေနဲ့လှုပ်ဖော်ကြိုင်ဘက်တွေကတော့ပြစ်မှတ်ထားလှုပ်ချက်မှုဖြစ်ပြောကြပါတယ်။ Karachi မြို့တော်မှာ T2F လို့ဒေသခံတွေတည်ထားကြတဲ့ဒုတိယဒက် Coffee Sign ဆိုတာကိုဖွင့်ထားတဲ့မမှုနဲ့မိခင်ဖြစ်သူ Manes မမှုတို့ဟာ Coffee Sign ကနေအိမ်ပြန်လမ်းမှာတိုက်ခိုက်ခံခဲ့ရတာပါ။သူ့ကိုစေယုံပို့လမ်းမှာပဲကွယ်လွန်သွားတာဖြစ်ပါတယ်။သူကိုယ်တည်းကနေကြည်စံ၅ခုကိုထုတ်ယူခဲ့တယ်လို့ဆရာဝန်တွေကပြောပါတယ်မိခင်ဖြစ်သူကလည်းတနက်မှန်ပြီးစိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ
်လူမဲမျိုးသားတဦးဟာရဲတပ်ဖွဲ့ကဖမ်းဆီးထားတဲ့အချိန်တွင်တေဆုံသွားခဲ့ရတဲ့အတွက်အဲ့ဒါကိုမကျေနပ်ကြတဲ့ရာဘုံများစွာသောဆန္ဒပြသူတွေဟာအမေရိကန်ပြည်ထောင်စုအရှိတ်ဘက်ခြမ်းမေရီလန်းပြည်နယ်ဘော်တီမိုးမြို့ကလမ်းတစ်လျှောက်မှာမြို့ကိုလုပ်ငန်းတွေလုံးဝရပ်ဆိုင်းသွားပြီးတော့ပိတ်ပစ်ဖို့ကြိုးကြော်တမ်းတွေဟစ်ကြွေရင်ကြည့်တဲ့ဆန္ဒပြကြပါတယ်ဆန္ဒပြသူတွေဟာအီဘီလာဆန်ရက်နေ့လုံးကတည်ဆုံသွားသူဖရက်ဒီဂရေးဖမ်းခံခဲ့ရတဲ့နေရာကနေစတင်စုဝေးပြီးတော့ကြည့်တဲ့ဆန္ဒပြကြတာပါဖရက်ဒီဟာသူ့ကိုဖမ်းဆီးချိန်တုန်းကရခဲ့တဲ့လေပင်ကျိုးတဲ့ဒဏ်ရာနဲ့ပဲဖမ်းဆီးခံရပြီးတော့တရင်တစ်ပတ်အကြာမှာတည်ဆုံတာပါဆန္ဒပြဝဲကိုစီစဉ်သူတွေကတော့မြို့တော်ခမ်းမအထိကြည့်တက်မဲ့စနေနေ့ဆန္ဒပြဝဲမှာလမ်းတစ်လျှောက်ရင်အသွားအလာတွေရက်သွားအောင်ကြည်ရွယ်ထားတယ်လို့ပြောကြပါတယ်အမေရိကန်ပြည်ထောင်စုအနောက်တောင်ဘက်နေဆက်တစ်လျှောက်ကိုဖျက်ပြီးတရားမဝင်ဝင်ရောက်ဖို့ကြိုးစားသူအရေးအတွက်ကြာဆင်းလာတယ်လို့အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနဝန်ကြီးကပြောလိုက်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကအမေရိကန်နိုင်ငံတည်းလူကြီးတွေမပါဘဲဝင်ရောက်လာတဲ့ကလေးသင်ငယ်အရေးအတွက်အများအပြားရှိခဲ့တာပါ။ဒါပေမဲ့အဲ့ဒီအခြေအနေရပ်သွားအောင်အပြင်းထန်လုပ်ခဲ့ပြီးတဲ့နောက်ဒီနှစ်မှာတော့နိုင် ိုင်ငံတွင်းတရားမဝင်ဝင်ရောက်မှုကြိုးစားသူအစီအတွက်ဟာ45ရာခိုင်နှုန်းကျဆင်းသွားတယ်လို့ဝန်ကြီးဂျေးဂျွန်ဆန်ကတောက်ကြနေမှာပြောပါတယ်။ပြီးခဲ့တဲ့လတွေအတွင်း46ဖမ်းမိသူအစီအတွက်35,105ယောက်ရှိတယ်လို့ဂျွန်ဆန်ကပြောပါတယ်။ဒါဟာဖြင့်နေဆက်ကိုတရားမဝင်ဖြတ်ကျော်ဝင်ရောက်ဖို့ကြိုးစားတဲ့အစီအတွက်ကြာသွားတယ်ဆိုတာကိုအခိုင်အမာပြနေတာလို့ဆိုပါတယ်။မနစ်ကဒီချိန်နဲ့နှိုင်းရှင်ရဲ့28ရာခိုင်နှုန်းအစီအတွက်6000နီးပါးကျဆင်းသွားတယ်လို့ဝန်ကြီးဂျွန်ဆန်ကပြောပါတယ်။ပထမကမ္ဘာစစ်အတွင်းတုန်းကအခုတူရကီနိုင်ငံဖြစ်နေတဲ့ဂေါ်လီပိုလီအရက်မှာတပ်ဖွဲ့တွေအောင်မြင်မှုများပဲဆင်ခဲ့ကြတဲ့နှစ်တရာပြည့်အထိမ်းအမှတ်အခမ်းအနားကိုစနေနေ့အယုံတက်မှာကျင်းပတာမှာအော်စတြေးလျနဲ့နယူးဇီလန်နိုင်ငံသားတွေစံချိန်ချိုးအရေးအတွက်နဲ့တက်ရောက်ကြပါတယ်။နိုင်ရီတို့ကြာပြီးတဲ့နောက်ဗြိတိသျှအင်ရှေ့မင်းသားချောလ်စ်အော်စတြေးလျနဲ့နယူးဇီလန်ဝန်ကြီးချုပ်တွေဟာအဲ့ဒီအချိန်စစ်သားတွေရဲ့ရဲဝံဆွန်ဆောင်မှုတွေအကြောင်းအမှတ်တရပြောကြပါတယ်။1915ခုနှစ်ဧပြီလ25ရက်နေ့ကဗြိတိသျှဦးဆောင်တဲ့အဲ့ဒီစစ်စင်ရေးရွယ်ချက်ကတော့မဟာရေတပ်ဖွဲ့တွေအတွက်ပင်လယ်နက်ကိုလမ်းကြောင်းရှင်းပေးပြီးစစ်အတွင်းဂျာမနီရဲ့မဟာမိတ်အော်တိုမန်အင်ပါယာရဲ့မြို့တော်ကွန်စတန်တီနိုပယ်ကိုသိမ်းပိုက်ဖို့ပါခင်ဗျာ
။တနင်္ဂနွေနေ့နဲ့ခင်းသတင်းအစီအစဉ်ကိုကိုကျော်ကျော်သိန်းနဲ့မနန္ဒာချန်တို့ကတင်ဆက်ခဲ့တာပါရှင်။ VOA မြန်မာပိုင်းကရေဒီယိုအစီအစဉ်တွေကိုတနင်္ဂနွေ3ချိန်တိုက်ရိုက်ထုတ်လွှင့်နေပါတယ်။မကြာခင်မှာလဲထိုင်ဝမ်နဲ့တရုတ်ဆက်ဆံရေးနောက်ဆုံးအခြေအနေကိုကြားဖို့ရှိပါတယ်။အခုတော့ထိုင်းမြန်မာနယ်စပ်ကလာတဲ့သတင်းတစ်ပုဒ်ကိုပြောပြမှာပါ။မနေ့ညနေပိုင်းကထိုင်းမြန်မာနယ်စပ်တောင်ရင်းမြစ်အနီးထိုင်းဘက်ခြမ်းကအိမ်တအိမ်မှာကာလတံပိုးဘတ်ငွေတမ်းများစွာတံပိုးရှိတဲ့စိတ်ကြွဆေးပြား၈သိန်းကျော်ကိုထိုင်းအာဏာပိုင်တွေဖမ်းဆီးရမိခဲ့ပါတယ်။ဒီဆေးပြားတွေကိုမြန်မာဘက်ကတယ်ဆောင်လာတာဖြစ်တယ်လို့လဲဆိုပါတယ်။ VOA မြန်မာပိုင်းသတင်းတောက်မအေးမာကအကြောင်းစုံကိုပြောပြမှာပါရှင်
။ထိုင်းနိုင်ငံတက်ခရိုင်ထက်ဆက်လူဝိုင်မြို့နယ်ဝမ်တခီယန်ကျေးရွာအုပ်စုတောင်ရင်မြစ်နယ်ဘေးကအိမ်တအိမ်မှာစိတ်ကြွဆေးတွေကိုထိုင်းနယ်ခြားစောက်တက်3936ကနေဖမ်းဆီးရမိခဲ့တာပါ။စိတ်ကြွဆေးတွေဟာမြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံဘက်ကိုဝင်ရောက်လာတယ်ဆိုပြီးသတင်းရထားတဲ့အတွက်ဧပြီလ25ရက်နေ့မှာထိုင်းနယ်ခြားစောက်တက်3936ကနေဝင်ရောက်စီးနှင်းရှာဖွေဖမ်းဆီးခဲ့တာဖြစ်ပါတယ်ဒီလိုရှာဖွေဖမ်းဆီးမှုတွေလုပ်စင်မှာအဲ့ဒီအိမ်ထဲကစိတ်ကြွဆေးရောင်းဝယ်ဖောက်ကားသူလို့ယူဆရတဲ့လက်နက်ကင်ဆောင်ထားသူ2ဦးနဲ့အနည်းငယ်ပြစ်ခတ်မှုဖြစ်ခဲ့ပြီးတရားခံလို့ယူဆရသူတွေကတော့မြန်မာနိုင်ငံဘက်ချမ်းကိုထွက်ပြေးတိမ်းရှောင်သွားတယ်ဆိုပြီးထိုင်းနိုင်ငံဘက်ကဆိုပါတယ်ထိုင်းနယ်ခြားစောက်တက်ကနေမူရစ်ဆေးဝါး88,600အလုံးရေကိုတရင်ရထားတဲ့အိမ်ရဲ့မြေကြီးတွေအောက်ကနေရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်စိတ်ကြွဆေးတွေဟာထိုင်းနိုင်ငံဘက်ချမ်းကိုဝင်ရောက်လာနေတယ်ဆိုပြီးကြိုတင်တရင်ရထားတဲ့အတွက်နေကြားဆောင်တက်တွေကသွားရောက်ရှာဖွေရင်းဖမ်းဆီးရမိကြတာဖြစ်ပါတယ်ဒီဖြစ်ရနဲ့ပတ်သက်လို့တက်ခရိုင်ဒုတိယမြို့တော်ဝင်ကိုယ်တိုင်လာရောက်ကြည့်ရှုစစ်ဆေးကြတာပါမူရစ်စိတ်ကြွဆေးတွေရှာဖွေတွေ့ရှိခဲ့တဲ့အိမ်ဟာထိုင်းနိုင်ငံသားတဦးပိုင်ဆိုင်တဲ့အိမ်ဖြစ်ပြီးအဲ့ဒီအိမ်ကိုမြန်မာနိုင်ငံဘက်ချမ်းကလာရောက်ငားရမ်းနေထိုင်ခဲ့တာလို့ဆိုပါတယ်နေကြားဆောင်တက်တွေရဲ့စစ်ဖက်ဆိုင်ရာအကြီးကဲဗိုလ်မှူးနော့ဖုန်းကတော့မြန်မာနဲ့ထိုင်းကြားမှာမူရစ်ဆေးဝါးတွေကိုပူးတွဲဖော်ထုတ်နေတဲ့အတွက်ဒီဖြစ်ရနဲ့ပတ်သက်ပြီးဆက်လက်ဖော်ထုတ်သွားမှာဖြစ်တယ်လို့ပြောဆိုသွားပါတယ်။ထိုင်းမြန်မာနယ်စပ်မှာစိတ်ကြွဆေးတွေမကြာခဏဖမ်းမိခဲ့ပြီးဒီနှစ်ထဲမှာတော့အရေအတွက်အများဆုံးနဲ့ဖမ်းဆီးရမိခဲ့တာဖြစ်ပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့သတင်းတောက်မအေးမှာပါရှင်။ထိုင်ဝမ်နဲ့နိုင်ငံရေးအရာပြဿနာရှိနေသေးတဲ့တရုတ်နိုင်ငံတို့အကြားဆက်ဆံမှုတွေပြန်ပြီးနှွေးထွေးလာခဲ့တဲ့အနှစ်80အတွင်းအကြီးမားဆုံးစီးပွားရေးသဘောတူညီမှုရဖို့ဆွေးနွေးနေကြပါတယ်။ဒါပေမဲ့အခွန်တွေဖြတ်တောက်ပြစ်မဲ့ဒီသဘောတူညီချက်ကိုထိုင်ဝမ်ဘက်မှအတိုက်အခံတွေကြုံနေရခြင်းတရုတ်ဘက်ကတော့နောက်စီးပွားရေးကောင်းတဲ့ဂျပန်တောင်ကိုရီးယားတို့နဲ့အလားတူကုန်သွယ်ရေးသဘောတူညီချက်တွေရဖို့ပို့ပြီးတော့ဦးစားပေးလှုပ်ဆောင်နေပါတယ်ဒီအကြောင်း VOA သတင်းနောက် Ralph Jennings တိုင်ပေမျိုးကနေသတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြမှာပါရှင
်ဟုတ်ကဲ့ပါတရုတ်နဲ့ထိုင်ဝမ်အစိုးရကုန်သွယ်ရေးကိုယ်စားလှယ်တွေအနေနဲ့တွင်းကုန်အခွန်ဖြတ်တောက်ရေးဆွေးနွေးနေကြပါတယ်ဒီတွင်းကုန်အခွန်ဖြတ်တောက်မှုကိုထိုင်ဝမ်ရဲ့ဆက်ရန်တရားတွေနဲ့ရုပ်မြင်သံကြားဆက်ကဏ္ဍမျိုးတွေမှာအဓိကထားလုပ်ဖို့ဖြစ်ပါတယ်ဒီနှစ်ထဲမှာပွဲဆွေးနွေးပွဲတွေအဆုံးသတ်နိုင်ဖို့မျှော်လင့်ချက်တွေဖြစ်နေပါတယ်ထိုင်ဝမ်ရဲ့ဖိုဂွန်းတက္ကသိုလ်ကပြည်သူ့ရေးရာဘာသာရပ်ပါမောက်ခလျူယီဂျွန်းကတရုတ်နိုင်ငံရဲ့ရည်မှန်းချက်ကြီးမားမှုအပေါ်မယုံတဲ့အတွက်အခုလိုတိုက်ခိုက်ပြစ်မှုတွေရှိနေတဲ့ကြားကထိုင်ဝမ်ပုဂ္ဂိုလ်သမားတွေအနေနဲ့ကတော့ဒီသဘောတူညီချက်ရအောင်တွန်းအားပေးလုပ်သွားမယ်လို့မျှော်လင့်ထားပါတယ်
။ Don't ever underestimate the power on part of a business စီးပွားရေးကဏ္ဍတွေရဲ့အင်အားကိုဘယ်တော့မှရှော့တွက်လို့မရတော့ဘူးဗျ။ကမ္ဘာဈေးကွက်ပြိုင်ဆိုင်မှုကြောင့်အစိုးရတွေအနေနဲ့ခုလိုသဘောတူညီမှုမျိုးပိုးမြန်မြန်တိုးလုပ်ဖို့ပြားပေးခန်းနေရတယ်လေ။ဒါကြောင့်မို့စီးပွားရေးအကြီးရင်တော့ဒီနှစ်ထဲမှာပဲဒီသဘောတူညီချက်ရသွားဖို့တေချာနေပြီလို့ကျွန်တော်ထင်ပါတယ
်။တကယ်တော့ထိုင်ဝမ်ရဲ့အကြီးမားဆုံးကုန်သွယ်ပဲဖြစ်တဲ့တရုတ်နိုင်ငံကိုအခွန်တွေရှော့ပေါက်ပေးဖို့အတွက်ဒီသဘောတူညီချက်ရဖို့ထိုင်ဝမ်ပုဂ္ဂိုလ်သမားတွေကလှူလာနေပါတယ်။ထိုင်ဝမ်နိုင်ငံသားကုန်သွယ်မှုဘီရိုကလည်းကြီးညာချက်ထုတ်ပြီးတရုတ်နဲ့အခုလိုလားလာကောင်းမဲ့ကုန်သွယ်ရေးသဘောတူညီမှုရဖို့ထပ်ဆောင်ဖို့အချိန်မရှိတော့ဘူးလို့ထုတ်ပြောခဲ့ပါတယ်။ဒီကြီးညာချက်ထွက်လာခြင်းဟာတရုတ်အနေနဲ့ထိုင်ဝမ်ရဲ့ပုဂ္ဂိုလ်ပြိုင်ဘက်ဖြစ်တဲ့တောင်ကိုရီးယားနဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေလက်မှတ်ထိုးဖို့ပြင်ဆင်လာနေချိန်မှာဖြစ်ပါတယ်။ဒါအပြင်တရုတ်တောင်ကိုရီးယားနှစ်နိုင်ငံနဲ့ပုဂ္ဂိုလ်ထုတ်လုပ်မှုကြီးမားလာတဲ့ဂျပန်နိုင်ငံတို့အကြားမှာလည်းနောက်ထပ်လွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှုတစ်ခုအတွက်ဆွေးနွေးပွဲတွေ၄ချိန်တိုင်လုပ်ပြီးခဲ့ပါပြီ။ဒါပေမဲ့ထိုင်ဝမ်သမ္မတမာယင်ဂျိုးရဲ့ Nationalist Party အနေနဲ့ကတော့ရှင်းနှစ်ဇန်နဝါရီသမ္မတရွေးကောက်ပွဲတွေမှာဒီသဘောတူမှုကြောင့်နိုင်ငံရေးရာထိခိုက်သွားမှာကိုစိုးရိမ်နေပါတယ်2014ခုနှစ်မတ်လမှာထိုင်ဝမ်ပါလီမန်အနေနဲ့တရုတ်နဲ့သဘောတူခဲ့တဲ့ဝန်ဆောင်မှုကုန်သွယ်ရေးဆိုင်ရာရှော့ပေါ်ရေးသဘောတူညီချက်အတည်ပြုမှာကိုပိတ်ဆို့ဖို့ထိုင်ဝမ်တက်ချွာလူရှားသူတွေကထိုင်ဝမ်လွှတ်တော်ကိုရက်ဆိုင်ခဲ့တဲ့လူရှားမှုကစပြီးထိုင်ဝမ်အစိုးရဆုံးဖြတ်ချက်တွေပေါ်တရုတ်နဲ့နေနီးကကက်ဆက်ဆံရေးမလိုလားသူတွေကလွှမ်းမိုးလာခဲ့ပါတယ်တကယ်တော့တရုတ်အနေနဲ့1940ခုနှစ်တည်းကစပြီးထိုင်ဝမ်ဟာတရုတ်ရဲ့အချုပ်အခြာဖြစ်တယ်လို့ပြောလာခဲ့ပေမဲ့သမ္မတမာယင်ဂျိုဆိုရကတော့2008ခုနှစ်ကစပြီးနိုင်ငံရေးရာမတူညီမှုတွေကိုပေးဖယ်ထားပြီးကုန်သွယ်ရေးနဲ့ယင်းနှိမ့်ညွတ်မှုတွေအတွက်ဆွေးနွေးလာခဲ့ပါတယ်။ဒီနေ့အချိန်ထိဆိုရင်တရုတ်နဲ့ထိုင်ဝမ်ကြားစီးပွားရေးသဘောတူညီမှုပေါင်း20ခုကိုလက်မှတ်ထိုးခဲ့ပြီးထိုင်ဝမ်စီးပွားရေးကိုလည်းမြှင့်တင်ပေးခဲ့ပါတယ်။ဒါပေမဲ့ထိုင်ဝမ်ကျွန်းသူကျွန်းသားတွေအနေနဲ့နိုင်ငံခြားကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာ130ဘီလီယံအထိနှစ်နိုင်ငံကြားကြီးမားလာချိန်မှာတရုတ်ဘက်ကနေဓာတ်ကိုအသုံးချပြီးနှစ်နိုင်ငံပေါင်းစည်းရေးဆက်တွန်းသွားမှာကိုစိုးရိမ်နေကြပါတယ်။တိုင်ပင်မြို့က KGI Securities လို့ခေါ်တဲ့စီးပွားရေးဆိုင်ရာအဖွဲ့ကစီးပွားရေးပညာရှင် Andrew Sykes ကထိုင်ဝမ်ဆိုရရာရှိတွေအနေနဲ့ဒီစီးပွားရေးအကျိုးစီးပွားနဲ့နိုင်ငံရေးဖိအားတွေကိုချင့်ချိန်တွက်ချက်လုပ်ရမှာဖြစ်တာမို့ဒီအခွန်ဖြတ်တောက်ရေးသဘောတူညီမှုရဖို့အချိန်ယူရလိမ့်မယ်လို့ဆိုလိုက်ပါတယ
်။
စီးပွားရေးပညာရှင် Andrew Sykes တို့လို့ပြောခဲ့တာကတရုတ်ဂျပန်နဲ့တောင်ကိုရီးယားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေဒီနှစ်လည်းမှာလက်မှတ်ထိုးနိုင်ပြီးထိုင်ဝမ်ပုဂ္ဂိုလ်သမားတွေအပေါ်နောက်ကျကြံခဲ့မှာစိုးစိမ်ပြီးဖိအားတွေဖြစ်လာလိမ့်မယ်။ဒါပေမဲ့ရှင်းနှစ်ဆန်ပိုင်းသမ္မတရွေးကောက်ပွဲတွေမှာဒီကုန်သွယ်ရေးညှိနှိုင်းမှုတွေအနေနဲ့ထိုင်ဝမ်ရွေးကောက်ပွဲရဲ့နိုင်ငံရေးဖိအားတွေကိုပြန်ခံလာရမယ်။ဒါကြောင့်ဒီကုန်သွယ်ရေးဆွေးနွေးပွဲတွေကြာသွားနိုင်တယ်လို့ဆိုတာပါ။တကယ်တော့ရှင်းနှစ်ထိုင်ဝမ်သမ္မတရွေးကောက်ပွဲမှာ Nationalist Party သမ္မတလောင်းအနေနဲ့တရုတ်နဲ့ပိုဝေးဝေးဆက်ဆံခြင်းနဲ့ Democratic Progressive Party ပြိုင်ဘက်နဲ့ရှင်ပြန်ရဖို့ရှိနေပါတယ်ခင်ဗျာ
။ကိုဝင်းမင်းပါရှင်။အခုတော့တနင်္ဂနွေနေ့နဲ့တိုင်းထုံးလွှင့်နေတဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်မှာပါ။လွန်ခဲ့တဲ့အနှစ်အစိတ်အတွင်းမှာလေယာစီးပွားရေးလုပ်ငန်းကြီးတွေပေါ်ထွက်လာတာနဲ့အတူလေယာမဲ့ဥယျာဉ်တိုးပွားလာပုံကိုဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသက်တင်ပြမှာပါရှင်။
ဒီအတိုင်းအစိုးရဖွဲ့ပြီး3လအကြာ2017ဇွန်လမှာကျင်းလက်ဒေတာဖွံ့ဖြိုးရေးနဲ့စီးရင်နွမ်းပါမှုလျှော့ချရေးဟာအရေးကြီးကြောင်းသမ္မတဦးသိန်းစိန်ကပြောပါတယ်။ဒါပေမဲ့တိတာမြင်တာနေတာကတော့လေယာမြင့်ဥယျာဉ်တိုးပွားပြီးလေယာစီးပွားရေးလုပ်ငန်းကြီးတွေမရလာတာပါပဲ။ဒီကိစ္စကိုနှစ်နဲ့ချီးပြီးလေ့လာနေသူ Kevin Woods က Commercial Agriculture Expansion in Myanmar ဆိုတဲ့95မြင့်နာစာတမ်းကိုလွန်ခဲ့တဲ့လကထုတ်ဝေလိုက်ပါတယ်။ဦးသိန်းစိန်အစိုးရတက်တန်းနှစ်နှစ်အတွင်းလေယာစီးပွားရေးကုမ္ပဏီပိုင်မြေပမာဏဧကက2တန်းက5တန်းအထိတိုးသွားပါတယ်။စိုက်ပျိုးရေးလုပ်ငန်းကြီးတွေလုံနိုင်ဖို့ဆိုတဲ့ရွယ်ချက်နဲ့1997ကစပြီးခရိုနီကုမ္ပဏီတွေကိုစေစိုးရကမြေဧကက အများအပြားဈေးပေါ်ပေါ်နဲ့ဝေငှခဲ့ပါတယ်။ဆင်းနှစ်ကြာတော့2001မှာမြေဧကက တန်းကျော်မှာလေယာလွတ်ခွင့်ရတဲ့ကုမ္ပဏီတရားကြော်ရှိလာပါတယ်နောက်10နှစ်အကြာ2017မှာဦးသိန်းစိန်အစိုးရတက်လာတဲ့အခါကုမ္ပဏီ200လောက်ဟာမြေဧက2တန်းကျော်မှာစီးပွားရေးလွတ်ခွင့်ရထားတာကိုတွေ့နိုင်ပါတယ်ဦးသိန်းစိန်အစိုးရတက်တန်းတစ်နှစ်ကြာလာတဲ့အခါစီးပွားရေးလုပ်ငန်းတွေလက်ထွေရောက်သွားတဲ့မြေပမာဏဟာဧက3တန်းခွဲရှိလာပါတယ
်မြေယာမဲ့ဘဝရောက်သွားတဲ့လေသမားဥယျာဉ်ဟာအမြဲတမ်းတိုးပွားနေပါတယ်နေရာဒေသကိုလိုက်ပြီးလေယာမဲ့ဥယျာဉ်အနည်းနဲ့အများရှိလာပါတယ်။အရှေ့ပိုင်းဒေသဒိုင်းယန်းသားနေမြေမှာတော့နေရက်ဌာနေကိုစွန့်ခွာရသူတွေတိမ့်ချီပြီးရှိလာပါတယ်။ဒါကြောင့်လ ွတ်လပ်မှုအနည်းချင်းရှိလာတဲ့အခါမှာကန့်ကွက်ဆန္ဒပြတာတွေများပြားလာတာဖြစ်ပါတယ်။2023ရောက်တော့လေယာစီးပွားရေးလုပ်ငန်းကြီးတွေလက်ထဲလွှဲပြောင်းပေးလိုက်တဲ့မြေယာဧကဟာငါးသန်းကျော်နေပြီဖြစ်ပါတယ်။ဒါပေမဲ့လှုပ်ခွင့်ပေးထားတဲ့မြေမှာ25ရာခိုင်နှုန်းကသာစိုက်ပျိုးရေးလုပ်တယ်လို့မီရှီဂန်တက္ကသိုလ်ထုတ် 2014 လေယာစီးပွားရေးစာတမ်းမှာဖော်ပြပါတယ်။လှုပ်ခွင့်ပေးထားတဲ့မြေမှာဘာမှမလုပ်ဘဲထားတာကိုအစိုးရကသိပေမဲ့အရေးယူတာမျိုးမရှိဘူးလို့ဆိုပါတယ
်။လူဦးရေ90ရာခိုင်နှုန်းနေထိုင်တဲ့ကျေးလက်ဒေသမှာမြေမဲ့ရာမဲ့တွေများများလာပြီးဆင်းရဲကြက်တီးလာရပုံကိုပြည်တွင်းပြည်ပအဖွဲ့အစည်းမျိုးစုံကကွင်းဆင်းလိမ့်လာပြီးအစည်းအခါစာတွေရေးကြပါတယ်။တိုင်းရင်းသားနဲ့အရတအသင်းဖွဲ့တွေဟာအခါအားလျော်စွာအစည်းအဝေးစာထုတ်ပြီးမြေယာပြဿနာကိုမိမောင်းထိုးပြကြပါတယ်။နိုင်ငံခြားအဖွဲ့အစည်းတွေထဲမှာတော့ Netherlands အခြေစိုက် Transnational Institute ဟာဒီကိစ္စမှာအများဆုံးရေးပါတယ်။ American တက္ကသိုလ်တွေဖြစ်တဲ့ Harvard, Yale, Columbia နဲ့ Michigan ကလေ့လာရေးအဖွဲ့တွေကလည်းရေးတာမှုလေယာဉ်နဲ့ပတ်သက်တဲ့စာရမ်းပေါင်းအစိတ်30လောက်ရှိပါတယ်။လူရည်အများဆုံးရှိတဲ့ကျေးလက်မှာလေယာမဲ့ပေါများပြီးစင်းရဲတွင်နဲ့နေပုံကိုအစင်းခံစားအားလုံးမှာပေါ်ပြကြပါတယ
်2012မှာပြဋ္ဌာန်းတဲ့လေယာမြေဥပဒေနဲ့မြေလွတ်မြေလက်မြေဆိုင်ဥပဒေဟာတိုးတက်မှုအနေချင်းရှိပေမဲ့မရှင်းလင်းဘူးလို့ဥပဒေပညာရှင်ရောဘတ်အိုဘန်ဒော့ဖ်က2012နိုဝင်ဘာမှာဝေဖန်ထားပါတယ်လေယာစီးပွားရေးလုပ်ငန်းတွေပေါ်ထွက်အောင်သာအားပေးပြီးတနိုင်တပိုင်းစိုက်ပျိုးတဲ့လေသမားလေးကိုအကာအကွယ်မပေးနိုင်တဲ့ဥပဒေလို့ဆိုပါတယ်အမျိုးသမီးရဲ့ဒန်းသူရှိသူလုတ်ပိုင်နိုင်ခွင့်ကိုလည်းအတိမတ်ပြုဖို့ပြက်ကွက်နေပါတယ်။လယ်လုတ်ခွင့်ကိုပယ်ဖြတ်နိုင်တဲ့အာဏာအစိုးရမှရှိတာမို့လယ်သမားတွေကိုဒီအာဏာဇက်ကနေမကာကွယ်နိုင်ပါဘူး။ဒါကြောင့်ဒလိထုံးစံမှာစိုက်ပျိုးခွင့်ရှိတာကိုအစိုးရကအတိမတ်ပြုဖို့လိုပါတယ်။အရက်သားနဲ့လယ်သမားအဖွဲ့ကိုတိုင်ပင်ပြီးလယ်ယာမြေဥပဒေနဲ့မြေလွတ်မြေလက်မြေဆိုင်ဥပဒေကိုပြင်ဆင်ဖို့အကြံပေးထားပါတယ်။
ကျေးလက်လူဦးရေမှာလေယာမဲ့အရေးအတွက်ဟာ30က50ရာခိုင်နှုန်းအထိရှိတယ်လို့ကမှားပါတယ်။မြေယာမဲ့ဥယျာဉ်အများဆုံးကိုပဲခူးတိုင်းမန္တလေးတိုင်းနဲ့ရခိုင်ပြည်နယ်မှာတွေ့နိုင်ပါတယ်။မန္တလေးတိုင်းကမြို့နယ်၅ခုမှာလူဦးရေ69ရာခိုင်နှုန်းကလေယာမဲ့ဖြစ်နေပါတယ်။ကချင်ပြည်နယ်မှာလည်းလူဦးရေ50ရာခိုင်နှုန်းကျော်မှာလေယာမရှိပါဘူး။မွန်ပြည်နယ်မှာမြို့နယ်6ခုမှာလူဦးရေ95ရာခိုင်နှုန်းဟာလေယာမဲ့တွေပါဒါကြောင့်မြေဝေနှမှုကိုချက်စင်းရဆိုင်ပြီးမြေမဲ့မှုပြဿနာကိုအရင်ဆုံးရှင်းမှုလေယာမီအစဉ်ခံစားအားလုံးကအကြံပေးထားပါတယ်ဖွဲ့စည်းပုံအခြေခံဥပဒေအရတိုက်ပြည်တွေကမြေအားလုံးကိုအစိုးရကပိုင်ပါတယ်ဒါကြောင့်အခတိလိုက်စားတဲ့အစိုးရလက်ထက်မှာမြေပိုင်ရှင်အစိုးရဟာထင်သလိုလုပ်နိုင်ပါတယ်မြေယာနဲ့ဆိုင်တဲ့အာဏာပိုင်တွေကတော့စိုက်ပျိုးရေးဆင်ညောင်းဌာနနဲ့တတော်ရေးရာဌာနဖြစ်ပါတယ်ဒီအမျိုးမျိုးကိုဥပဒေအမျိုးမျိုးနဲ့ကြီးလို့ရတဲ့အတွက်အလွန်ရှုပ်ထွေးပြီးလုံလီးလုံတုံးအမျိုးမျိုးရှိနေတာဟာအငင်းပွားစရာဖြစ်နေပါလေလုံးလုံးစဲမှာတော့ကြီးလက်ဖွံ့ဖြိုးရေးနဲ့စည်ရဲမှုညွန်နေရေးကိစ္စဟာအပြောတွေတလောက်အကောင့်ထည့်ဖို့ခက်ခဲနေပါလေခင်ဗျာ
ဥက္ကောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ပါရှင်ဆက်လက်ပြီးတော့ဒေါ်လာလတ်တန်းရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရအောင်ပါ American Indian အသုံးနှုန်းသင်ခန်းစာပူချချက်ပါရှင
်ဒီသတင်းပါဆိုတယ်လို့ကြေပြရတဲ့ wet ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
Wet behind the ears.
ကိုတင်ပြပေးမှာဖြစ်ပါတယ်. W-E-T, wet ကဆူဆွတ်တာ. B-E-H-I-N-D, behind ကအနောက်မှာ. E-A-R-S, ears ကနရွက်တွေလို့လုံးောက်ဒေဘေရပြီ.စကစုခုရဲ့တရိုက်ဒေဘေကတော့နားတွေအနောက်ဖက်မှာဆူနေတာဖြစ်ပါတယ်.ဒီအသုံးဆင်းသက်လာတာကတော့အမိဝင်းတွင်းကထွက်ထွက်လာခြင်း.မွေးစာကလေးတွေနေနဲ့ချွဲရီးသွေးစသဖြင့်ဆူဆွနေတဲ့ဖြစ်ရကံဤတင်စားပြောပြီးနားနောက်မှာဆူနေတယ်ဆိုတဲ့တင်စားပြောထားတာဖြစ်ပါတယ် idiom ဆိုတဲ့သဘိုက်ဒီဘေကလည်းတိတ်မကွာလှပါဘူးတနည်းအားဖြင့်တော့မွေးစာကလေးလိုပဲလူတူအနေနဲ့အတွေ့အကြုံမရင်ကျက်သေးတာအတွေ့အကြုံနည်းသေးတာတက်တန်းနှုတ်သေးတာကိုရည်ညွှန်းပြောတာဖြစ်ပါတယ်ကျမတို့မြန်မာမှာမိခင်တို့နတ်တော်မစင်သေးဘူးရဲ့လို့တစ်ဖက်လူရဲ့အတွေ့အကြုံနှေးပါမှုကိုနှိမ်ပြောခြင်းတင်စားသုံးနှုန်းတာနဲ့တူတယ်လို့ဆိုရမှာပါဒီသုံးနဲ့ပတ်သက်တဲ့ George Grubby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Tom is still wet behind the ears in this business but that is to be expected. He graduated from college just last year.
Tom nga DCY lu nga ma twi chou ne de de lu so ya ma ba. Da ga le ma san ma bu. Tu ga minit ka ma college ka ni bwe ya ka da go lu thi bin ya ba de. Josh ru bi de u ma go naw ta khaw le la chi cha ya aw ma.
Tom is still wet behind the ears in this business. But that is to be expected. He graduated from college just last year.
Ku dudiya tin pya pe me idiom atong ga ro
wet blanket.
Phit par de. Sa lung paung ga WED wet ga so sut da BLANKET blanket ga chong saung phit pi. Sa su thong ye dai yai dewe ga ro so de chong saung bo. A mya ti de dai ma be mi laung yin laung ni de mi ko so ni de saung ne au lai yin ngain twa da phit par de. Da jaung mu lo tha taw pho han pi yong shi de so ni de saung ne au lai do mi ngain twa de tbo so ro တခုခုကိုအဆုံးသတ်စီတဲ့သဘောမျိုးဖြစ်ပါတယ်။ EDM အဓိပ္ပာယ်ကလည်းဒီတိုင်းပါပဲ။တခုခုကိုစလုပ်ဖို့ကြိုးပမ်းမယ်ကြံတုံးအာမပေးတာစိတ်ဓာတ်ကြအောင်လုပ်တဲ့လူမျိုးကို wet blanket ရဲ့လို့ရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီ EDM ရဲ့နောက်အဓိပ္ပာယ်တစ်မျိုးကတော့ပျော်စရာကောင်းတဲ့အခြေမျိုးမှာပွဲဖြစ်တဲ့လူမျိုးကိုလည်း wet blanket ရဲ့လို့တင်စားပြောလို့ရှိပါတယ်။ကျမတို့မြန်မာမှာတော့ခတ်တုံတုံလူစားမျိုးပြင်းစရာကောင်းတဲ့အဖော်မျိုးသူပါရင်တော့ပွဲပြက်လိမ့်မယ်လို့အပြောခံရတဲ့လူမျိုးကို wet blanket ရဲ့လို့ရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ John is known as a wet blanket among his friends. He doesn't dance or drink at parties and gets upset when the music is loud.
John ပါရင်တော့ပွဲပြက်လိမ့်မယ်လို့သူတငယ်ချင်းတွေကတည်ထားကြတယ်။ပါတီတွေမှာသူကကလည်းမကအရက်လည်းမတောက်ဘူး။တချင်းတန်ချိန်ရင်လေသူကစိတ်တူသေးတယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ John is known as a wet blanket among his friends. He doesn't dance or drink at parties and gets upset when the music is loud.
ခုနောက်ဆုံးတင်ပြပေးမယ့် idiom အသုံးကတော့
get your feet wet
ဖြစ်ပါတယ်။စာလုံးပေါင်းက get get ကဖြစ်စီတာရရှိစီတာ why you are your အသင်ရဲ့ feet feet ကခြေထောက်တွေ wet wet ကဆူဆွတ်တာဆိုတော့သရုဟုန်ရဲ့ဓာတ်ရိုက်အသေးပဲကတော့ခြေထောက်တွေကိုဆူဆွတ်အောင်လုပ်တာပေါ့ဒီအသုံးရဲ့ idiom ကလည်းရှင်းပါတယ်ရေမကွတ်တဲ့လူရေကြောက်တဲ့လူဆိုရင်ရေထဲကိုမဆင်းရဲကြပါဘူးဒါကြောင့်နောက်ဆုံးကန့်ဆက်မှနေပြီးတော့ရေထဲကိုအစမ်းသဘောခြေဆုံရောက်တာဆင်းကြည့်တဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ် idiom ဆိုတဲ့တော်ပိုက်အသေးပဲကတော့အရင်ကမလုပ်ဖူးတာကိုပထမစလုပ်ကြည့်တာအစမ်းသဘောလုပ်ကြည့်တာမြေစမ်းခရံပြိုးလုပ်ကြည့်တာလို့ဆိုနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ရိုးပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I've never invested in stocks before but my boss said it's time to get my feet wet
ကျွန်တော်နေ stock ဈေးကွက်မှာရင်းနှီးမြှုပ်နှံတာတစ်ခါမှမလုပ်ခဲ့ဘူးဒါပေမဲ့ကျွန်တော်ဆရာသမားကကျွန်တော်အနေနဲ့စံပြီးလုပ်ကြည့်သင့်ပြီလို့ပြောတယ်လို့အဓိပ္ပာယ်ရပါတယ်။ George Group ပြီးတဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ I've never invested in stocks before, but my boss said it's time to get my feet wet.
ဒီတင်ပါ wet ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
wet behind the ears, wet blanket, get your feet wet.
တို့ဖြစ်ကြပါတယ်။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ကတော့တနင်္ဂနွေနေ့နဲ့တိုင်းဒေါ်လာလတန်းတင်ဆက်နေတဲ့ American Indian အသုံးနှုန်းသင်ခန်းစာပို့ချချက်အစီဖြစ်ပါရဲ့ရှင်ဒီစီစဉ်ကို VOA မြန်မာပိုင်းကတနင်္လာနေ့ညတိုင်းထုတ်လွှင့်နေတဲ့ရုပ်သံအစီအစဉ်မှလည်းကြည့်ရှုနိုင်ပါတယ် Asia Set 7 Juru ကနေဖန်ယူနားဆင်ဖန်ယူနိုင်ကြပါရဲ့ရှင်မကြာခင်မှာတော့စနေညတိုက်ရိုက်လည်လိုက်စီစဉ်ကိုနားဆင်ရမှာပါ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00နာရီအစီအစဉ်ပြီးပြီးချင်းည10:00နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုက်တိုမီတာ24 kHz 1213ညလိုက်တိုမီတာ32 kHz 9325လိုက်တိုမီတာ49 kHz 63ည43ညတို့ကနေဖမ်းယူနားဆင်နိုင်ပါရှင်အခုဒုတိယပိုင်းအစီအစဉ်မှာစနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုထုတ်လွှင့်ပါပါရှင်။ကိုသားညုံဦးနဲ့အတူထုတ်လုပ်သူမဆုမွန်ကတင်ဆက်ထားပါတယ
်။မင်္ဂလာပါခင်ဗျာ။စနေညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်ဒီတစ်ပတ်ထဲမှာတော့ဒီအချိန်ကာလနဲ့တက်ရိုက်ဆန်ဆိုင်မဲ့အာဆီယံအသင်းကြီးကိစ္စနဲ့ကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်။အခုဒီလာမယ့်ဒီရပိုင်းအတွင်းမှာမနေ့ဖြန်ကစပြီးတော့အာဆီယံထိပ်သီးအစည်းအဝေးကိုဆွေးနွေးပွဲကိုဒီမလေးရှားနိုင်ငံမှာစပြီးကျင်းပမှာဖြစ်ပါတယ်အဲ့တော့ဒီအာဆီယံအသင်းကြီးအနေနဲ့သူတို့ရဲ့ရည်မှန်းချက်တွေထဲမှာလူမှုအတိုင်းဝန်းတိဆောက်ရေးဆိုတာပါပါတယ်အဲ့ဒီမှာအာဆီယံနိုင်ငံတွေအချင်းချင်းကြားပြည်သူချင်းဆက်ဆံရေးကိုတိုးမြှင့်သွားဖို့ဆိုတဲ့ရည်ချက်တခုပါပါတယ်ခင်ဗျအဲ့တော့ဒီရည်ချက်ကဘယ်လောက်ထိအကောင့်ထဲဖော်နေနိုင်ပြီလဲအဲ့ဒီမှာဗားရီအခက်ခဲအဟန့်တားတွေရှိနေနိုင်လဲဒါကိုကျွန်တော်သုံးသပ်ဆွေးနွေးသွားဖို့ဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့မတ်တင်စာရှင်လက်ကြီးပါမတ်တင်စာရှင်လက်ကြီးကတော့လက်ရှိမြန်မာနိုင်ငံထဲမှာဒီလူငယ်လှုပ်ရှားမှုတွေမှာဥဆောင်ပါဝင်နေတဲ့လူငယ်ကောင်းဆောင်တူဖြစ်ပါတယ်။လက်ရှိအာဆီယံလှုပ်ရှားမှုတွေမှာလည်းသူဆက်ဆက်ပါဝင်နေပါတယ်။နောက်တူကတော့ဒီလူခွင့်ရေးလှုပ်ရှားသူတူဖြစ်တဲ့ကော်မျိုးမင်းဖြစ်ပါတယ်။ကော်မျိုးမင်းကတော့ Equality မြန်မာပါ။အဲသူတို့နှစ်ဦးအနေနဲ့ကျွန်တော်အခုလေးလိုင်းပေါ်ကတော့မတ်တင်စာရှင်လက်ကြီးရောက်နေပါပြီ။မတ်တင်စာကြားပါလားခင်ဗျ။ဟု
တ်ကဲ့ကြားပါရရှင
်။ဟုတ်ကဲ့မတ်တင်စာကြီးကျွန်တော်ခုနကပြောသွားသလိုပါပဲ။အာဆီယံအသင်းကြီးကြားပေါ်ဒီနိုင်ငံတွေအချင်းချင်းကြားလူလူချင်းဆက်ဆံရေးပေါ့။ဒီဆက်ဆံရေးတို့ရည်မှန်းထားချက်ရှိပါလေတော့ရည်မှန်းထားချက်ကဘလောက်ထိအကောင်အထည်ပေါ်နေပြီလဲလို့ကျွန်တော်မေးချင်ပါလေဗျာဘာလို့ဆိုတော့ ASEAN People Forum တို့ You Forum လို့ဒီလိုမျိုးဒီပြည်သူဒီ Forum နေလဲသူတို့ဖွဲ့ထားတာလဲဖွဲ့စည်းနိုင်တဲ့အခြေအနေလဲရှိနေပြီဆိုတော့ဘလောက်ထိအကောင်အထည်ပေါ်နေနိုင်ပြီလို့မြင်ပါလေ
ကျွန်မအမြင်ပြောရမယ်ဆိုရင်ဒီ ASEAN လူမှု Forum နော် ASEAN ဒီလူငယ် Forum နေပေါ့နော်ဒါကပေါ်လာတာကအဲ10နှစ်အဲတော့ရှိသေးတယ်ပေါ့နော်ဒီ10နှစ်အတော်တွင်လည်းရှိသေးတယ်ဆိုတော့ ASEAN People Forum ဆိုရင်ဒါ10နှစ်မြောက်အဲမြန်မာနိုင်ငံမှာလုပ်နိုင်ခဲ့တယ်ပေါ့နော်ပြီးရင်ဒီ ASEAN Union Forum ဆိုတော့ကျွန်တော်တို့ဒါ9နှစ်ဝင်းကျင်လောက်ပဲရှိသေးတယ်ဆိုတော့ဒါတွေကအဲကျွန်တော် ASEAN အသင်းက1969ခုနှစ်ကလေးကစပြီးတော့ဖောင်းလုပ်ထားခဲ့တယ်အဲ့ကလေးကဟိုဘယ်လိုမလဲဒီ ASEAN ဆိုပြီးတော့အားလုံးကဟို10နိုင်ငံအတူတကွပူးပေါင်းလုပ်မယ်ဆိုတာမျိုးတွေနဲ့ဒါပေမဲ့တကယ်တကယ်အဲလက်တွေ့မှာအခုချိန်အထိဒီ10နှစ်ဒီ10နှစ်တော်တဲ့မှာမင်းနည်းပြန်ပြီးတော့အာဆီယံလူမှုဆိုတာကိုအာရုံစိုက်လာနိုင်နေပေါ့နော်ဆိုတော့ပြောရမယ်ဆိုရင်တိတ်ပြီးတော့ကျင်းနှောင်းဆရာမရှိနိုင်သေးဘူးကျွန်မအမြင်ပြောရမယ်ဆိုရင်မြန်မာနိုင်ငံမှာတင်ချင်းရှာရှာမြင်ရတာကအာဆီယံလို့ကျွန်မတို့ဒီအဲဒီလူငယ်တွေကိုမေးကြည့်ပါတော့ကျမတို့လူငယ်တွေကိုမေးကြည့်တော့ကျမတို့မြို့ပြမှာတော့မှကျမတို့ဒီမြို့ခင်ကလူငယ်တွေဆိုရင်ဒါအာဆီယံဆိုတာသူတို့နဲ့အဝေးကြီးမှာပဲရှိသေးတယ်ပေါ့နော်ဆိုတော့ဒါကတော်တော်ကြီးကိုလုပ်ယူအောင်မယ်ခုနိုင်ငံတွင်းမှာရောနောက်အာဆီယံဒေသတွင်းမှာရောအတော်ကြီးကိုကျမတို့ဟိုအာဆီယံဆိုတာအတော့အလုံးနဲ့သဆိုင်နေအာဆီယံကအဲကျမတို့လည်းဟိုမန်တာအခွင့်အဝင်ဖြစ်တယ်ဟိုဘယ်လိုသဆိုင်နေလဲဆိုတာပြောဖို့တော့ခက်တဲ့အခြေအနေမှာရှိပါရဲ့ရှင
်ဟုတ်ကဲ့
ကျမရဲ့ဟိုကိုရိတ်တွေ့
ကျွန်တော်မတင်စားအတွေ့အကြုံကတဆက်တည်းမေးချင်ပါလေဒီလူငယ်လှူရှားမှုတွေလုပ်နေတဲ့အခါမှာအာဆီယံနဲ့ပတ်သက်လို့လူငယ်တွေကြားထဲမှာအထူးဖြစ်ဒီတက်ကြွလှူရှားတဲ့လူငယ်တွေကြားထဲမှာကိုဘယ်လောက်ထိ awareness ဘယ်လောက်ထိဟိုသူတို့ဒီသိနားလည်မှုရှိကြပါလဲခင်ဗျအာဆီယံလှူရှားမှုတွေမှာမြန်မာတွေမြန်မာလူငယ်တွေပါဝင်ရမယ်ဆိုတဲ့အမြင်ပဲဖြစ်ဖြစ်ပေါ့နော်တခြားနောက်ကိုလှူရှားမှုသူတို့နဲ့ဆက်ဆံရမယ်ဆိုတဲ့အမြင်ပဲဖြစ်ဖြစ်ပေါ့
ဟုတ်ကဲ့အဲကျမတို့2014မိနစ်ကကျမတို့ဒီအာဆီယံဥက္ကဋ္ဌဖြစ်တဲ့ခါကျတော့ဒီကိစ္စနဲ့ပတ်သက်ပြီးအာဆီယံဆိုတာဒီမြန်မာနိုင်ငံမှာလည်းကျမတို့တည်ယူလာနိုင်ခဲ့တယ်ပေါ့နော်ပြောရမယ်ဆိုရင်အဲ့မှာတော်တော်များများလူငယ်တော်တော်များများကဒီအာဆီယံလူငယ်ဖိုရမ်ကိုကျမတို့လူငယ်ကောင်းဆောင်အယောက်တရာနေပါတက်ရောက်ခွင့်ရခဲ့တယ်ဆိုတော့ဟိုအဲ့မတိုင်ခင်လည်းကျမတို့အာဆီယံဖိုရမ်နေမတိုင်ခင်ကျမတို့လူငယ်ဖိုရမ်နေအများကြီးလို့တော့လဲအာဆီယံနဲ့ပတ်သက်တဲ့အကြောင်းအရာတွေကျမတို့ရသလောက်ဒီလောက်ကျမတို့မှတ်မိသလောက်မှတ်ထားသလောက်ကျမတို့တွေပြန်လည်ဝင်ရတဲ့အပိုင်းတွေလည်းလုပ်ခဲ့တယ်ပေါ့နော်ဆိုတော့အဲ့ဒီဒီဥက္ကဋ္ဌ မဖြစ်ခင်မှာကျွန်တော်တို့ဒါကိုအရှိန်ညှိမိလောက်ကြပါမယ်အခုကျွန်မမြင်ရတော့ဥက္ကဋ္ဌဖြစ်ပြီးနောက်ပိုင်းဒီဇန်နဝါရီနောက်ပိုင်းမှာကျွန်မရဲ့လှူရှားမှုတွေကကျွန်မကိုယ်တိုင်တော့မသိပြီးတော့ဆက်ဆက်မှုတိတ်မရှိတော့ဘောနော်အရင်ဆက်ဆက်မှုမရှိတော့ဘဲနဲ့ဒါပဲကျွန်မတို့အဓိကအာဆီယံလို့ပြောလာတဲ့အခါမှာစဉ်းစားမိတယ်ဆိုဟာလူငယ် foreign ရှိရယ်တစ်မျက်မှာတစ်ခေါက်လောက်တဲ့လူငယ် foreign ရှိရယ်နောက်လူလူ foreign ရှိရယ်ဆိုအဲ့ဒါကပဲကျွန်တော်တို့လည်းဒါရဲ့သဆိုင်တာဖြစ်သွားတယ်တဲ့နဲ့ဟိုအာဆီယံထိပ်သီးစည်းဝေးပွဲတွေဒါရအဲ့လောက်ကြီးသတင်းအချက်အလက်စီးဆင်းမှုကကျွန်တော်တို့စီရောက်မလာတော့ဘူးအဲနောက်ပြီးတော့ဒီအခြားသောအာဆီယံစီဝေးပွဲအများကြီးနိုင်ရှိနေပြီမဲ့လေအဲ့ဒါကကျွန်တော်တို့နဲ့တိုင်ရိုက်ဆက်ဆိုင်တာမဟုတ်ပဲနဲ့အစိုးရအတွက်ပဲအစိုးရကဒီဝန်ထမ်းတွေပဲအဓိကလုဆောင်ရတဲ့လုပ်အလုပ်မျိုးပဲကျွန်တော်တို့ခံစားရတယ်ပေါ့နော်ဒါကကျွန်တော်တို့လူငယ်အနေနဲ့မြင်ရတာမျိုးပါပဲဟုတ
်ဟုတ်ကဲ့မတ်တင်ဇာတို့ဒီလူငယ်လှုပ်ရှားမှုတွေအာဆီယံနဲ့ဆက်ဆက်လုပ်တဲ့နေရာမှာကောမြန်မာအာဏာဝယ်နေဘက်ကဥမာနိုင်ငံကြီးဝန်ကြီးဌာနပဲဖြစ်ဖြစ်သက်ဆိုင်ရာအာဆီယံနဲ့ပတ်သက်တဲ့မြန်မာအာဏာဝယ်တွေကလူငယ်တွေနဲ့ပူးပေါင်းဆောင်ရွက်မှုကောနောက်တစ်ခုကကူညီပေးမှုကောဘယ်လောက်များရရှိပါလဲ
။ဟုတ်။အဲကျွန်တော်မင်းကဒီအာဆီယံနဲ့ပတ်သက်ပြီးဒါမျိုးလုပ်မယ်ဆိုကျွန်တော်က2012ခေတ်ကကျွန်တော်ပြင်ဆင်ခဲ့တယ်ပေါ့နော်။နောက်ဆက်နေကမောရီးယားနိုင်ငံမှာသွားပြီးတော့ကျွန်တော်အာဆီယံလူငယ် foreign တက်ခွင့်ရတဲ့အခါမှာအဲကျွန်တော်အဲ့မှာမြင်တွေ့ခဲ့ရတာကအစိုးရဘက်ကလူငယ် foreign တစ်ခုလုပ်တယ်။နောက်လူမှုပေါ့နော်ဒီလူငယ်အစလှရှားတဲ့လူကတစ်ခုလုပ်တယ်။ကျွန်တော်ကကွဲနေခဲ့တဲ့အခါမှာကျွန်တော်တို့စိတ်ထဲမှာမတို့နိုင်ငံရောက်ရင်တော့ကျွန်တော်တို့ဒီလိုမျိုးကခုကွဲရမျိုးမဟုတ်ပဲနဲ့အစိုးရနဲ့တနင်္လာရီညှိနှိုင်းတယ်ကျွန်တော်လိုချင်တဲ့အချက်တွေလည်းပါဝင်သွားတဲ့ဟာမျိုးဖြစ်အောင်ကြိုးစားမယ်ဆိုရယ်ဆုံးဖြတ်ချက်နဲ့ကျွန်တော်တို့ဒီအားလုံးပူးပေါင်းလုံဆောင်ကြရပါတော့ဆိုတော့လူငယ်တွေဘက်ကလည်း ready ဖြစ်နေအောင်ကျွန်တော်တို့အာဆီယံနဲ့ပတ်သက်တဲ့ဒီကျွန်တော်တို့အသိပညာပိုင်းကိုလည်းကျွန်တော်ဂျာကာတာတွေလည်းခဏခဏသွားတယ်နောက်ဒီအာဆီယံအတွင်းမှုလုံဆောင်မှာလည်းတွားလည်လာမှုပိုင်းတွေလည်းကျွန်တော်တို့လုပ်ခဲ့တယ်ပြီးရတဲ့ဒီ foreign ကိုစရမယ်ဆိုပြီးတော့ကျွန်တော်တို့ဒီ move out ကိုကျွန်တော်တို့အကြောင်းကြရပါတော့ကျွန်တော်တို့ဒီ foreign ကိုလုပ်ဖို့အဲကျွန်တော်လူငယ်တွေ consultation တွေလုပ်နေပြီးဆွေးနွေးပွဲတွေလုပ်နေပြီးဆိုတော့စပြီးအကြောင်းကြရတယ်ဆိုအဲ့ဒီကသူတို့သိနေခဲ့ပါတော့ foreign လုပ်မယ်ဆိုတဲ့ခါမှလည်းသူတို့ဘက်ကတော့မြန်မာကကျမတို့ဟိုအားရလောက်ပါတယ်အားရစရာတော့ရှိပါတယ်ဒါလဲဆိုတော့ဒီကျမတို့ပြလိုအပ်တဲ့အဲအာဆီယံနဲ့ပတ်သက်တဲ့အဲဒီအာဆီယံ foreign လို့ခုတ်တော့ပေါ့နော်နေရာထိုင်ခင်းတော့ကျမတို့ဒီအဒီသမားရဲ့တဝန်လာကိုတောင်းဆိုမှုအပိုင်းအစပေါ့နော်အကုန်လုံးကိုအဲဒီအစိုးရဘက်ကထောက်ပံ့ပေးခဲ့တယ်အာတန်ဖိုးပေးခဲ့တယ်ဒါပေမဲ့ကျမတို့ကျောင်းဆိုဆွေးနွေးမယ့်အကြောင်းအရာကတော့ကိုယ်ပိုင်ဆုံးဖြတ်ချက်ပေါ့နော်လူငယ်တွေကကိုယ်တိုင်ဆွေးနွေးခြင်းနဲ့အချက်ကိုပဲပုံမှန်လေးလေးကျွန်တော်တို့ဆွေးနွေးကြတယ်။ဒါပေမဲ့ကျွန်မအမြင်ကတော့ဒီအာဆီယံကျွန်တော်တို့ဒီနိုင်ငံသားရေးဝန်ကြီးဌာနမှာရှိနေတဲ့အာဆီယံဒီ secretary ပေါ့ national secretary ကတော့အလောက်ကြီးကျွန်မထင်တယ်ဟိုတက်တွားမှုတိတ်ရှိသေးဘူးလို့မြင်နေပေါ့နော်ဒီအာဆီဒီဒီဟိုချမ်းမန်းကျွန်တော်ဥက္ကဋ္ဌလိုရတဲ့တက်ဆောင်မှုလို့ဟိုအောက်ခြေတဲ့ဟိုပါနော်ဒီဥက္ကဋ္ဌတောင်းရင်လည်းအခါမှာလောက်ရတဲ့လုပ်ပြီးပဲလောက်ရတဲ့ပုံစံမျိုးဖြစ်နေပါတော့။ဘာမှ initiation ဘိုင်းဒါဘိုင်းနေရာနည်းနည်းအားနည်းသေးလို့ကျွန်မမြင်တယ်။ဒါပေမဲ့ကျွန်တော်တို့လည်းတိုင်းရိုက်ဆက်သွယ်တဲ့ခါကျရင်တော့အများကြီးတမှုပြည်ခဲ့ပါတော့။ဥပမာပြောရင်အာဆီယံထိပ်သီးစည်းဝေးပွဲကိုတက်ဖို့အတွက်ကိုမြန်မာလူငယ်နှစ်ယောက်ကိုကျွန်တော်တင်တဲ့ခါကျတော့သူဘက်ကလည်းမျှော်လင့်လို့လက်ခံပေးခဲ့တယ်ပေါ့။2014ခုနှစ်ကတော့အဲလက်ခံပေးခဲ့တယ်။ဒါပေမဲ့ဒီနှစ်မှာတော့ကျွန်တော်တို့ဒီတောင်းသားရေးကိစ္စနဲ့ပတ်သက်ပြီးကျွန်မကြားနေရတော့ဒီကျွန်တော်တင်တဲ့လူငယ်နှစ်ယောက်မှာတစ်ယောက်ကိုဒါလက်မခံဘူးပေါ့နော်။ထားသူပြောင်းတဲ့အစားထိုးရတယ်လေကျွန်တော်တို့ကြားနေရပါတယ်ရှင်
ဟုတ်ကဲ့ပါခင်ဗျာကျွန်တော်အဲ့ဒါမတ်ခုနမနစ်ကတော့မတ်တင်စာလူငယ် foreign အတွေ့အကြုံပေါ့ဒီနှစ်နဲ့ပတ်သက်လို့ဖြစ်တဲ့ကိစ္စကိုလည်းနောက်ပိုင်းမှာကျွန်တော်သဘောထားမိကြပါလေအခုလက်တော့ကော်မျိုးမင်းလီလိုက်ပေါ်ရောက်ပါပြီကော်မျိုးမင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ကော်မျိုးမင်းကြီးကျွန်တော်ခုနဆွေးနွေးတာတော့အစပိုင်းမှာဒီ ASEAN နိုင်ငံအတွင်းအချင်းချင်းကြားမှာဒီပြည်သူချင်းဆက်ဆံရေးတိုးမြင့်မှုဆိုတဲ့ ASEAN ခေါင်းဆောင်တွေရဲ့ရည်ရွယ်ချက်ပေါ်ညီမှန်းထားချက်အခုဒါဘလောက်ထိခြေလှမ်းရောက်နေပြီလဲနော်ဒီဟာဘယ်လောက်ထိလက်တွေ့ကြလဲကော်မျိုးမင်းဘယ်လိုသုံးသပ်မိပါလဲခင်ဗျာအရင်ဆုံ
းဟုတ်ကဲ့ပထမအဦးဆုံးကျွန်တော်တို့ဒီအာဆီယံချာတာထဲမှာလူထုကိုဗဟိုပြုသောအာဆီယံဖြစ်ရမယ်ဆိုပြီးတော့သူတို့ပြောထားပါတယ်အဲ့တော့ပထမအဦးဆုံးဒီလူထုဆိုတဲ့အကြောင်းအရာမပါခဲ့တဲ့1969ခုနှစ်တည်းကနေစပြီးပြောမယ်ဆိုရင်တော့ချာတာထဲမှာအာဆီယံပြည်ညင်ထဲမှာပါလာခြင်းဟာပထမဆုံးတိုးတက်မှုဖြစ်တယ်ဒါပေမဲ့ကျွန်တော်တို့အားမလို့အားများမှုတွေတော့ရှိတော့မယ်ဗျဘာကြောင့်လဲဆိုတော့ဒီချာတာမှာပြောထားပေမဲ့တကယ်လက်တွေ့ပိုင်းမှာဒီလူတုနဲ့တွေ့ဆုံနဲ့နေရာဒီမှာလူတုကိုဗဟိုပြုတဲ့နေရာမှာတကယ်တမ်းစာတွေ့ပဲဖြစ်ပြီးတော့လက်တွေ့မှာအားနည်းနေချက်တွေရှိနေတုံးပါပဲ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီ ASEAN People Forum ဆိုတာကတော့ကျွန်တော်တို့ ASEAN မှာရှိတဲ့အရက်ဖက်လူမှုအဖွဲ့အစည်းအားလုံးတွေ့ဆုံတာဖြစ်တယ်။ပြီးလို့ရှိရင်ကျွန်တော်တို့ကဘာတွေလုပ်ကြလဲရှိလို့ရှိရင်တော့အဲ့ဒီဒီကျွန်တော်တို့ဒီ foreign ကနေရွေးချယ်တင်မြှောက်ပြီးတော့နိုင်ငံလိုက်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်10ဦးနဲ့အစိုးရနဲ့10ဦးနဲ့ပြည်내ချင်းဆိုင်တွေ့ဆုံနဲ့ interface meeting ဆိုတာကိုကျွန်တော်တို့လုပ်လို့ရှိပါတယ်။အဲတော့အဲ့လိုမျိုးလုပ်တဲ့နေရာမှာအများအားအစဉ်အဆက်နှစ်တိုင်းနှစ်တိုင်းကျွန်တော်တို့အခက်အခဲနည်းနည်းလေးတွေရှိကြတယ်။ဒါကဘာလဲဆိုတော့အရက်ဖက်လူမှုအဖွဲ့အစည်းတွေစုစည်းထားတဲ့ဒီ foreign ကနေရွေးချယ်လိုက်တဲ့ ကိုယ်စားလှယ်အစ်စ်မှန်တွေကိုဒီအစိုးရဘိုင်းကနေတွေ့ဆုံမှုအတွက်တစ်ခါတလေညင်းဆိုတာတွေဒီလူနဲ့ပါတဲ့အတွက်မတွေ့နိုင်ဘူးလို့ပြောဆိုတာတွေနောက်တစ်ခါမှကျွန်တော်တို့ဘာအကြောင်းမဲ့ဆွေးနွေးရမယ်ဆိုတဲ့ပုံစံတွေကနှစ်တိုင်းနှစ်တိုင်းဖြစ်နေတယ်။2014ကျွန်တော်တို့မြန်မာနိုင်ငံအလှည့်ကျတဲ့အခြေအနေမှဆိုလို့ရှိရင်တော့ဖြစ်တောင်မဖြစ်ဘဲနဲ့ပြတ်သွားတဲ့သဘောမျိုးရှိတယ်။အခု2015မလေးရှားမှာတွေ့တဲ့အခြေအနေမျိုးကြလို့ရှိရင်တော့ကျွန်တော်10ယောက်မှာ6ယောက်ကကျွန်တော်တို့ ASEAN People Forum ကရွေးချယ်တင်မြှောက်ပြီးတော့2ယောက်ကတော့သူတို့သက်ဆိုင်ရာအစိုးရကနေတီးခြားရွေးချယ်တဲ့သူ2ဦးပဲလက်ခံနေဆိုတာဖြစ်နေတော့တကယ်တမ်းကိုယ်စားလှယ်အစ်စ်မှန်နဲ့တွေ့ဖို့ကိစ္စတွေအဲ့ဒီအကြောင်းအရာတွေဆွေးနွေးဖို့ကစာတွေ့ပဲရှိပြီးခုနကျွန်တော်ပြောသူလက်တွေ့မှာအားနည်းနေတယ်ပြောထားသလောက်အောင်မြင်မှုမရှိသေးဘူးဆိုတဲ့အချက်ကိုပထမအဆုံးထောက်ပြလိုပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တစ်ဆက်ထည့်မေးသွားချင်တာကအာဆီယံရဲ့အခြေခံမူကိစ္စပါချင်းအာဆီယံရဲ့အခြေခံမူတရက်မှာဒီနိုင်ငံတွေအချင်းချင်းကြားပြည်တွင်းရေးဝင်ဆွဲရအောင်ဆိုတဲ့မူရှိပါလေအဲ့ဒီမူကလည်းကုသစီကန်ဆွဲထားတော့မှာပဲအဲ့တော့ခုနကော်မြူနီတို့ပြောနေကြတဲ့ People Forum တို့ Youth Forum တို့ဒီလိုဆက်ဆက်လှုပ်ဆောင်တဲ့အခါမှာဒီမူကြီးရှိနေတာကအတားစီလူလူချင်းဆက်ဆံရေးမှာအတားစီတရက်လို့ဖြစ်မနေဘူးလား
အများကြီးဖြစ်နေပါတယ်ဘာကြောင့်လဲနိုင်ငံတစ်နိုင်ငံရဲ့လူခွင့်ရေးကိစ္စကိုတခြားတနိုင်ငံကပြောဖို့အတွက်လှုပ်ဆောင်နိုင်လှုပ်ဆောင်နိုင်ဒါကပြည်တွင်းရေးဖြစ်တယ်ဆိုပြီးတော့သက်ဆိုင်ရာနိုင်ငံကလည်းပိတ်ပင်တာရှိတယ်လို့ဒီလိုမျိုးပြောကြားဖို့အတွက်ကိုတခြားနိုင်ငံတွေကလည်းလက်မခံတဲ့သဘောမျိုးရှိတယ်။နောက်အာဆီယံကိုယ်နိုင်ကိုယ်တိုင်ကလည်းသူများနိုင်ငံအကြောင်းပြောမယ်ဆိုရင်ကိုယ်နိုင်ငံအကြောင်းကိုလည်းပြောကြားမှာစိုးရင်ကြတဲ့အတွက်ကျွန်တော်တို့ဒီတယောက်နဲ့တယောက်လူခွင့်ရေးကိစ္စကိုကျွန်တော်တို့တိုးတက်အောင်လှုပ်ဆောင်မယ့်အစားတယောက်ရဲ့လူခွင့်ရေးချိုးဖောက်မှုကိုကျန်တဲ့နိုင်ငံကလက်မခံတဲ့ပုံစံမျိုးဖြစ်နေတော့ပြည်တွင်းရေးကိုဝင်ရောက်ဆုတ်ဖက်ခြင်းမရှိဘူးကကျွန်တော်တို့လူခွင့်ရေးလှုပ်ရှားမဲ့သူတွေအာဆီယံဒေတာတစ်ခုလုံးနဲ့သက်ဆိုင်တဲ့လူအခွင့်အရေးနိုင်ငံတွေနဲ့သက်ဆိုင်တဲ့လူအခွင့်အရေးပြောဖို့အတွက်အခွင့်အလမ်းမပါတာရှိတယ်။နောက်ထပ်တစ်ခုကအာဆီယံမှာခုနမူအပြင်အများကျွန်တော်တို့အားလုံးရဲ့သဘောဆန္ဒယူပြီးတော့လှုပ်ဆောင်တဲ့ consensus မူတရက်ကလည်းရှိနေတယ်ဗျ။အဲဒီတစ်ခုကလည်းကျွန်တော်တို့တကယ်တမ်းကိစ္စတစ်ခုလှုပ်ဆောင်မယ်ဆိုလို့ရှိရင်အာဆီယံနိုင်ငံတွေရဲ့အားလုံးသဘောတူသောကိစ္စမျိုးဖြစ်ရမယ်မဲခွဲဆုံးဖြတ်တာမရှိရဘူးဆိုတော့တော်တော်များများကျွန်တော်တို့လူထုနဲ့တွေ့ဖို့ကိစ္စလောက်တိုင်းနိုင်ငံတစ်ခုကနေလက်မခံဘူးဒါနဲ့မတွေ့ဘူးဆိုရင်အာဆီယံတစ်ခုလုံးရဲ့မူအဖြစ်လှုပ်ဆောင်သွားတဲ့အများစံတာနဲ့ကောက်ယူပြီးတော့လှုပ်ဆောင်တဲ့ consensus မူကလည်းကျွန်တော်တို့လူထုကိုအခြေပြုတဲ့အာဆီယံဖြစ်ဖို့လူထုနဲ့တွေ့ဆုံပြီးဆွေးနွေးတဲ့လုပ်ငန်းစဉ်ဖြစ်ဖို့တဲ့နောက်ထပ်အားနည်းနေသောအာဆီယံရဲ့အခြေခံမူတရက်တယ်လို့ထည့်သွင်းပြောချင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီပင်နိုင်စနစ်သူနှစ်ဦးလေးလိုက်မှာမှာခဏနေပြီးကောင်ကျွန်တော်တော့ရှင်တချို့လှည့်ပေးချင်ပါတယ်တော့ရှင်တွေကတူဦးဖြစ်တဲ့ဥစိတ်မောင်မေတ္တာမျိုးကပါတယ်ဥစိတ်မောင်ကြားပါလားခင်ဗျာ
ဟုတ်ကဲ့
ဆွေးနွေးလို့ရပါတယ်ဥအောင်မျိုးမင်းရှိပါတယ်မတ်တင်စာရှင်လေးရှိပါတယ
်ငွေရနေရတော့အာဆီယံအဖွဲ့ဝင်ဖြစ်နေဆိုတော့အာဆီယံနဲ့စံစံညွှန်ပြီးအောင်လို့ဒီပန်းလို့ရမယ်တောင်းရှိနေပါတယ်အာဆီယံဖွဲ့ဝင်နိုင်ငံအတက်တော့ထားရဲ့ဒီလိုပြည်ပြည်မှုစံစံညွှန်ရအောင်လဲလုပ်ဆောင်ရမယ်တောင်းရှိပါတယ်အဲ့တော့အာဆီယံကတတ်ထားတဲ့အတိုင်းဒီအခြေအနေနဲ့အောင်လုပ်နိုင်ဖို့အတွက်ကအဓိကအဖြစ်အာဆီယံကစီးပွားရေးအပေါ်မှာမူတည်ပြီးတော့ပြည်ပြည်ပြည်မှုကိုအာလုံးဝိုင်းဝန်းသူပန်းဆောင်ရည်နဲ့မိသားစုတိုးတက်ဖွံ့ဖြိုးလာတဲ့အခြေအနေရောက်အောင်သူပန်းနေရဆိုတော့ကျွန်တော်နိုင်ငံကလက်ရှိအခြေအနေအစည်းအဝေးကြီးကလည်းပဲတိုးတက်မှုကအမြင့်နေတယ်။နောက်ပြီးတော့အခြေအနေအရကလည်းပဲဒီစည်းအဝေးတိုးတက်နိုင်ဖို့အတွက်နိုင်ငံသားယဉ်ကျေးမှုကမှုဒီကိုပြောပြီးတော့သူပန်းဆောင်ရည်နေတဲ့အခြေအမှလည်းပဲပြည့်စုံအောင်မရနိုင်ပြီးတော့မတီးမြော်တဲ့အတိုင်းနဲ့မရောက်လာနိုင်ပြီးတော့စည်းအဝေးတိုင်းကလည်းလိုအပ်နေတယ်နော်ဒီရေးပိုင်းကလည်းဆိုတော့ဒီကျွန်တော်ပြည်ရဲ့အတွက်မှဒီနိုင်ငံရဲ့အတွက်မှစီကောမှုအရေးရတဲ့စုံပြည့်နေတော့ဒီပြဿနာတွေကလည်းရှင်းနေရတယ်။အာဆီယံရဲ့အစံပြေတန်ရင်းရနိုင်မှုအတွက်ကကျွန်တော်ကလိုအပ်မယ့်အစိတ်ပိုင်းကြီးကများနေတယ်။အဲ့ဒီများနေတဲ့ဟာကြီးရဲ့အခြေခံကိုလိုက်ပြီးစစ်တဲ့အခါမှာအဲ့ဒီများတဲ့အကြောင်းကြီးမှာဒီ township ဖွဲ့စည်းပုံအခြေခံဥပဒေရဲ့အားနည်းချက်ကြောင့်ဆိုတာကိုကျွန်တော်ပြောပြလို့ရပါတယ်။အဲ့ဒီဥပဒေကြီးကိုပြင်ဆင်ပြီးတော့မှသာလေအာဆီယံရဲ့အခြေခံနဲ့ရဲ့အမိသားမျိုးရောက်အောင်ကျွန်တော်ဒီမှာမှဖြစ်တော့အကြီးအအားဖြင့်ဒီအာဆီယံနိုင်ငံပြည်မှာပဲအားလုံးရဲ့ကျွန်တော်တို့သဘောတူညီမှုနော်ကျွန်တော်အတန်းဉာဏ်ကြီးရဲ့ဒီ2018ဖွဲ့စည်းကိုပြင်ဆင်ရေးကိုကျွန်တော်တို့ကပြင်ပြပြီးတော့ကျွန်တော်တို့အတန်းဉာဏ်ကြီးပွားဖို့လုပ်မယ်
ဟုတ်ကဲ့ဟုတ်ကဲ့ပါဥစိမောင်ကျေးဇူးပါဒါဥစိမောင်ရဲ့အမြင်ပါဒီဥစိမောင်ရဲ့အမြင်ပေါ်မှာသူကတော့ဒီမြန်မာနိုင်ငံဘက်ကနေပြီးတော့ဒီမြန်မာနိုင်ငံရဲ့ထားရှိတဲ့အနေထားကိုဥဆောင်ပြီးဆွေးနွေးတော့ commitment ဘာများတုံ့ပြန်ဆွေးနွေးလို့ပါလဲ
ဟုတ်ကဲ့ ASEAN ရဲ့ခုနချာတာထဲမှာကျွန်တော်တို့ဒီတောက်တိုင်၃ခုနဲ့တည်ဆောက်အောင်ဆိုတော့ပြဖို့ပြထားပါတယ် တစ်ခုကတော့လုံခြုံရေးတောက်တိုင်း security pillar နောက်တစ်ခုကတော့စီးပွားရေးတောက်တိုင်း economic pillar နောက်တစ်ခုကတော့လူမှုရင်ကျေးမှုကျွန်တော် social နဲ့ culture pillar သုံးခုကိုထူထောင်အောင်လို့ပြောထားပါတယ်တောက်တိုင်းဆိုတဲ့သဘောတစ်ခုကိုယ်တိုင်ကသုံးခုလုံးကတကြိုင်နဲ့ခံချက်ညီညီနဲ့အားကောင်းမှအတိုက်အမြုံတစ်ခုထူထောင်နိုင်မှာဖြစ်ပါတယ်အခုအာဆီယံရဲ့ခုနကပြောကြားချက်အထဲမှာပြောမယ်ဆိုလို့ရှိရင်စီးပွားရေးတောက်တိုင်းကိုပိုအားတန်နေပါတယ
်ဒီပါလားဟုတ်ကဲ့ကိုနီလာကြားပါလားခင်ဗျာโอเค
ค
ุณนีล่าตัวหัวเปียคุณนีล่าซื้อนี่เลยอย่าซื้อนี่เลยอย่าไปอ่ะ
เราน้าไล่ท่าได้อาเซียนဆိုတာဗောเนาะอาเซียนကြီးဖြစ်ပေါ်လာတဲ့ရည်ရွယ်ချက်တော့เนาะကျွန်တော်မသိဘူးဒါပေမဲ့อาเซียนဖြစ်ပေါ်လာလာတဲ့နောက်ပိုင်းမှာอาเซียนလို့ဖြစ်ပေါ်လာတဲ့တပြိုင်နက်တယ်ဗောเนาะဒီဘာစကလုံးလဲဆွေးဆွေးကြည့်ဖြစ်လာလဲဆိုတော့နိုင်ငံဗောเนาะလုံချုံကြီးဒီလုံချုံကြီးကိုကြောင်းပြပြီဗောเนาะဒီဒီကဘင်းလုံကြုံရေးဆိုတဲ့တကလုံးပြဒီအာဆီယံဆိုတဲ့ဥစ္စာနဲ့အဲတပြိုင်နက်ဒီဟောဒီဘက်ဆောင်ရလို့ကျွန်တော်မြင်မိတယ်ဗျ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ကိုနေလာကျေးဇူးပါဟုတ်ကဲ့နောက်တော့ရှင်တူးကျော်လီလိုင်းမော်တင်ကြပါလေကိုနေဦးလင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုနေဦးလင်းဆွေးနွေးလို့ရပါတယ
်ဟယ်လို
ဟုတ်ကဲ့ကိုနေလူဦးလင်းဆွေးနွေးလို့ရပါတယ
်ဒီအာဆီယံဖွဲ့စည်းဆိုရဲမူလရည်ရွယ်ချက်ကဘာလဲဆိုတော့အဓိကတော့ဗျာတရုတ်ကိုကြောက်လို့အတွက်ဒီလိုမဟုတ်တဲ့အဖွဲ့အစည်းတွေစုပြီးတော့ထောင်းတဲ့သဘောပေါ့ဒါကရည်ပူရအမှန်ဆုံးသိမယ်ဆိုရင်တော့အဲ့ဒီခါမှာနိုင်ငံရေးတို့စီးပွားရေးတို့သူ့နိုင်ငံဝင်ဆော့ဆက်ရေးတို့ဘာတို့ပါလာတာပေါ့ဗျာကျွန်တော်တို့ပမာဏနိုင်ငံလေဒီ1990ရေးကင်းနောက်ပိုင်းမှာအာဆီယံနဲ့ဝင်လိုက်တာပေါ့နော်အာဆီယံလိုက်ဝင်လိုက်တဲ့အခါကျတော့ level 2လားဆိုတဲ့အခါကျတော့ level မတူဘူးလို့ပြောရမှာပေါ့နော်ကျွန်တော်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုကအရင်ကြီးပြီးတော့နောက်ကျနေပြီးတော့ကျင်းပြောရင်နိုင်ငံရေးထပ်ပေါက်သဘောအရာကျွန်တော်တို့မဟာဗျူဟာအရာအာဆီယံနဲ့ဝင်တဲ့သဘောမျိုးပဲဖြစ်နေတယ်။ဖြစ်နေတဲ့အခါကျတော့အခု 2015 နောက်ပိုင်းမှာကျတော့ဟုတ်လားနော်ဟိုဥရောပပုံစံလိုမျိုးပေါ့နော်ဖြစ်နိုင်ဖို့ကြီးမားပြီးလုပ်တယ်ဆိုတဲ့အခါကျတော့ test မပြုရဘူးတို့ကိုယ့်အကူစုပေါင်းပြီးလုပ်ကြမယ်ဆိုလုပ်တဲ့အခါကျတော့ကျွန်တော်တို့နိုင်ငံရဲ့အတွင်းမှာဘာဒီအားနည်းချက်ရှိပြီးတော့ဘာဒီအားသာချက်ရှိလဲလို့ပြန်ပြီးတော့ဒီများနိုင်ငံတွေနဲ့နိုင်ရှင်လိုက်တဲ့အခါမှာအစီအရောကျွန်တော်တို့နိုင်ငံရဲ့အားနည်းချက်တွေကအများကြီးရှိနေဆိုတော့တွေ့ရမှာပါနော်ကျွန်တော်နိုင်ငံအခုမနေ့တည်းကပဲဦးချိန်မှန်းပြောတယ်ဗျာကျွန်တော်တို့အပါဝင်နိုင်ငံရ
ဲ့ဟုတ်ကဲ့နည်းနည်းလေးချုပ်ပြီးတော့ပြောပြပါကုနေဦးလေ
းအားလုံးဘာဖြစ်လို့ဒီလိုဖြစ်တာဆိုတဲ့အခါကျတော့ကျွန်တော်ပြောချင်တာကကျွန်တော်တို့အတိုင်းကြီးမှာ SME တို့ဘာတို့ဘာမှလည်းမရှိသေးဘူးအခါကျတော့ပြည်ညာနိုင်ငံရဲ့အခွင့်အရေးနဲ့တန်းတူကျွန်တော်တို့ကယူခြင်းတောင်မှပဲကျွန်တော်တို့မှာဘာမှမရနိုင်ဘူးဆိုတဲ့သဘောမျိုးတွေ့ရတယ်
ဟုတ်ကဲ့ပါကုတင်လုံးနေဦးလင်းကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်မတ်တင်စာရှင်းလိုက်ပြီဒီလိုင်းမပြန်ရောက်လာပါဘူးမတ်တင်စာကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျ
ာမတ်တင်စာကျွန်တော်ခုနကတော့တော်ရှင်တွေအမြင်သူတို့အမြင်ပြောသွားတော့မေးခွန်းမရှိပါဘူးကျွန်တော်ပဲမေးခွန်းမေးလိုက်ပါမယ်ကျွန်တော်ခုနကမေးခွန်းနေနဲ့ဆက်ပါတယ်ဒီလက်ရှိအာဆီယံမှာအခုလိုစဉ်းစားထားတဲ့လူမှုဗဟိုပြုဆိုတဲ့ကိစ္စနောက်လူမှုနဲ့လူမှုချင်းဆက်ဆံရေးတိုးမြှင့်ဖို့ဆိုတဲ့ကိစ္စဒါတွေကလက်ရှိရှိနေတဲ့အာဆီယံရဲ့မူဝါဒတွေနဲ့ပြောမယ်ဆိုရင်လက်ဘလောက်လက်တွေ့ကြလဲမတ်တင်စာရဲ့အမြင်သိကြပါလဲ
ကျွန်တော်ဒီနှစ်အတွက်ကမျှော်လင့်ချက်တစ်ခုပါပေါ့နော်။ဘာလဲဆိုတော့ဒီမလေးရှားကအဓိကဒီနှစ်သူတို့ရဲ့ဦးစားပေးလုပ်ငန်းစဉ်တွေထဲမှာပေါ့နော်။ဒီ ASEAN ဒီ integration ဒီ people to people ဒီကျွန်တော်လူမှုဘိုပြုဆိုတဲ့အဟာကိုဦးစားပေးထားတာကိုတွေ့ရတဲ့အခါတော့ကျွန်မအဲ့ဒါတော့မျှော်လင့်ချက်ထားမိရေပေါ့နော်။ဆိုတော့2015ရောက်ပြီလဲဆိုတဲ့အခါကျတော့ဒါကဦးစားပေးလို့ဟာတော့မှလည်းဖြစ်တယ်ပေါ့နော်။ဆိုတော့ဒါပေမဲ့တကယ်တကယ်လက်တွေ့မှာကျွန်မထင်တယ်ဒီအခြားနိုင်ငံတွေနဲ့ရှင်ရင်ဒီခွင့်ပြုပြီးသားခွင့်ပြုပြီးနိုင်ငံဖြစ်တဲ့ဒီထိုင်းနိုင်ငံတို့ကျွန်တော်တွားတဲ့ခါမှာပဲဖြစ်ဖြစ်သူတို့ဒီမှာဆိုရင်ဒီလူငယ်လေးတွေပေါ့နော်ငယ်ဝယ်စဉ်ကလေးဒီတောင်းသားတောင်းသူအရွယ်မှာကလေးကသူတို့အာဆီယံဆိုတဲ့အကြောင်းအရာတွေကသူတို့မှာအရင်းကြီးကျောင်းဝင်မှုရှိရယ်သူတို့အကြောင်းတွေမှာအာဆီယံစင်တာဆိုတာရှိရယ်တက္ကသိုလ်တွေမှာလည်းအာဆီယံစင်တာဆိုတာမျိုးရှိရယ်ပြီးတော့ဒီအင်ဒိုနီးရှားကလေးတွေဆိုလည်းသူတို့အာဆီယံရုံးချုပ်ကိုတွားရောက်နေတက်ခွင့်ရရယ်ပေါ့နော်ဒါဆိုတဲ့ခါမှာကျွန်တော်မြန်မာနိုင်ငံမှာဟိုတော်တွေးကြည့်ရင်တော့အာဆီယံစင်တာကကျွန်တော်နိုင်ငံမှာမရှိသေးပါဘူး။ကျွန်တော်ဒီပြီးခဲ့တဲ့မိနစ်ကအာဆီယံဥက္ကဋ္ဌဖြစ်ခဲ့တဲ့အချိန်မှာတော့ဒါကိုမလုပ်နိုင်သေးခဲ့ဘူးပေါ့နော်။ဆိုတော့ဒါမျိုးလေးတွေကျွန်တော်အများကြီးလိုအပ်တယ်။အဲ့တော့ကျွန်တော်အကြောင်းသင်ယူတွေမှာလည်းတစ်ချက်ပို့ပြီးတော့ပြည်စုံတဲ့အာဆီယံရဲ့အနှစ်သာရတွေနောက်ဒီဘာကြောင့်ဒါကိုဝိုင်းလုပ်ကြတယ်ဆိုတဲ့အပိုင်းတွေဆိုတော့ဒါတွေကဟိုအသေးစိတ်တွေကျွန်တော်အကြောင်းသင်ယူတွေမှာပါထည့်သွင်းသင့်တဲ့အကြောင်းအရာတွေပေါ့နော်။ဆ
ိုတော
့ဒါကလက်တွေ့ကျမှုကအခုချိန်မှာဆောက်နိုင်တဲ့အနေနဲ့ကမဖြစ်နိုင်သေးပါဘူးရှင
်။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်ကော်မျိုးမင်းကိုလည်းဆက်လက်မိကြပါလေ။ကော်မျိုးမင်းကြားပါလားခင်ဗျာ။
โอเค
จ้าก็มีเมนคุณน่ะပြောသွားတဲ့အထဲမှာအားလုံးပဲပြောင်းပြန်ကောက်ချင်ပါတယ်ဒီလက်ရှိအာဆီယံရဲ့ရှိနေတဲ့ခြေကံမူနဲ့နောက်ပိုင်းဒီချာတာထဲမှာပါလာတဲ့လူမှုဘူပြုရေးကိစ္စပေါ့အဲ့တော့ဒီနှစ်ခုကနည်းနည်းလေး conflict ဖြစ်နေရဆိုလို့ရှိရင်ဒါနဲ့ပတ်သက်လို့ တစုံတရာပြုပြင်ပြောင်းလဲဖို့အာဆီယံကြီးကိုပြုပြင်ပြောင်းလဲဖို့လိုနေပြီဆိုတဲ့အယူဆအမြင်တွေရောအာဆီယံထဲမှာရှိနေပြီလားဘလို့မြင်ပါလဲ
အာဆီယံထဲမှာတချို့နိုင်ငံတွေကအာဆီယံကိုတိကျပုံမူကောင်းမွန်အောင်လှုပ်ဆောင်မယ်ဆိုတဲ့စိတ်ကအာသီးသရှိထားပြီးသားပါဒါကြောင့်မလို့လဲအရင်တုန်းကစီးပွားရေးနဲ့နိုင်ဒေသတွင်းလုံခြုံရေးပဲအဓိကထားတဲ့အာဆီယံကနေလူ့အခွင့်အရေးဆိုတဲ့အတန်းကြီးကျွန်တော်ပေါ်နိုင်တဲ့အရာမျိုးဖြစ်လာတယ်လူ့အခွင့်အရေးကော်မရှင်နေအမျိုးသမီးနဲ့ကလေးအခွင့်အရေးဆိုင်ရာကော်မရှင်တွေပေါ်လာတယ်အဲ့ဒါကအာဆီယံ၁၀နိုင်ငံအတွင်းထဲမှာပဲတချို့သောနိုင်ငံတွေရဲ့ကျွန်တော်တို့ကြိုးပမ်းမှုကြောင့်ပြောနိုင်ပါတယ်ဒါပေမဲ့ခုနကျွန်တော်ပြောထားသလိုပဲအာဆီယံရဲ့သုံးချက်ချက်တိုင်းကနိုင်ငံအားလုံးလိုက်နိုင်ရမယ်ဆိုတော့တစ်ဖက်ကရှေ့ကို UTP သွားချင်တဲ့နိုင်ငံတွေရှိတယ်လို့ဒီနောက်ကဘဝကိုပဲကြာမီဆွေးပြီးကြံခဲ့တဲ့နိုင်ငံတွေရှိတယ်တချို့နိုင်ငံကတော့လူခွေဆိုတဲ့အတန်ကိုလောက်ရမလို့မလောက်ရမလို့တွေးဝေနေတဲ့ပိုင်းပုံပိုင်းရှိနေတော့နိုင်ငံတွေကြားမှာမတူညီတဲ့အသိစိတ်တဲ့သုံးခု꿰နေခြင်းကိုယ်တိုင်ကအာဆီယံရဲ့သွားဖို့အတွက်နှောင့်နှေးနေမှုဖြစ်ပါတယ်။အခုကျွန်တော်တို့ဒီအာဆီယံ People Forum ဆိုလို့ရှိရင်လည်းနှစ်တိုင်းကျင်းပပါတယ်။အဲ့တော့ကျင်းပတဲ့နိုင်ငံတွေမှာတချို့သောနိုင်ငံတွေရဲ့ဒီဒုက္ခတာလှည့်ကြတဲ့နေရာမှာအရက်ဖက်အဖွဲ့အစည်းနဲ့ပူးပေါင်းမှုကလည်းနိုင်ငံလိုက်ပုံမှာအများကြီးမူတည်ပါတယ်။တချို့နိုင်ငံတွေကတကယ်ကိုပူးပေါင်းဆောင်ရွက်မှုကိုအမှန်တကယ်ဖြစ်စေခြင်းနဲ့တချို့နိုင်ငံတွေကဒီပူးပေါင်းဆောင်ရွက်မှုကဟန်ပြတ်တက်တက်ဖြစ်တယ်။တချို့နိုင်ငံကတော့ကိုယ့်ရဲ့ဥက္ကဋ္ဌအလှည့်ကြတဲ့အချိန်ကာလအတွင်းမှာဒါမျိုးကိစ္စလှုပ်ဆောင်မှုအတွက်ကိုအားပေးမှုမလုပ်ရုံနဲ့မကဘဲနဲ့ကန့်တတ်မှုတွေလုပ်တဲ့ပုံစံတွေရှိနေခြင်းကိုယ်တိုင်ကအာဆီယံထဲမှာ၁၀နိုင်ငံထဲမှာမတူညီသောအတွေ့အခေါ်တွေပြုပြင်ပြောင်းလဲခြင်းနဲ့စိတ်တက်ပုံစံတွေမရှိနေသေးတယ်လို့မအောင်မြင်သေးတဲ့အချက်ကလည်းတကယ်လက်တွေ့ကျနေပါတယ်ခင်ဗျာ
။ဟုတ်ကဲ့အဲ့ဒါလေးတစ်ဆက်တည်းဆက်ဆက်မြင်ကြည့်ပါလေခုနကကိုယ်မျိုးမျိုးစကားပဲပြန်ကောက်ချင်ပါလေအာဆီယံကနေပြီးတော့တကယ်တမ်းပြောရရင်ဒီ EU လိုဘာလို့ပုံစံမျိုးကိုသူတို့စဉ်းစားတာတွေတွေ့ရပါတယ်စီးပွားရေးဆိုတာစီးပွားရေးလူမှုတိုင်ဝမ်ဆိုတာအဲ့လိုပါဒါပေမဲ့အာဆီယံနိုင်ငံတဲမှာကနိုင်ငံရေးပုံစံအမျိုးမျိုးစိုးရပုံစံအမျိုးမျိုးဖြစ်နေတဲ့ခါကျတော့ဒါကတကယ်တမ်းလက်တွေ့ဆောင်ရွက်နိုင်ဖို့အတွက်ဖြစ်နိုင်ပါမလားကိုယ်မျိုးမင
်း EU ပုံစံကိုတိုက်ရိုက်ကူးချမယ်ဆိုတော့ဘယ်လို့မှမဖြစ်နိုင်ပါဘူးဘာကြောင့်လဲဆိုတော့ EU နိုင်ငံတွေရဲ့နောက်ခံတမိုင်းကြောင်းနဲ့ယဉ်ကျေးမှုကတော်တော်ဆင်တူတယ်ဘာသာစကားကပုံဘာသာစကားရှိတယ်နောက်တစ်ခါနိုင်ငံတစ်နိုင်ငံနဲ့တစ်နိုင်ငံကွာဟမှုကနည်းနည်းလေးဒါကွာဟမှုနည်းပါတယ်ကွာဟမှုရှိတဲ့နိုင်ငံတွေကိုလည်းကူညီပေးနိုင်ဖို့အထောက်အပံ့ရှိတယ်လို့ဥတီချက်တွေကိုတကယ်လို့များအလေးမထားဘူးဆိုရင်အရေးယူနိုင်တဲ့ပုံစံမျိုးတွေက EU မှာရှိတယ်ကျွန်တော်တို့ ASEAN မှာကအဲ့ဒီပုံစံသွားဖို့အတွက်အများကြီးလိုနေပါတယ်တစ်ချိန်တည်းမှာပဲစီးပွားရေးကောင်းအောင်လှုပ်ဆောင်မယ်ဆိုလို့ရှိရင်လေဒီ ASEAN အသင်းတစ်ခုလုံးရဲ့စီးပွားရေးတစ်ခုကိုသွားတာမျိုးမဟုတ်ဘဲနဲ့ကိုယ့်နိုင်ငံရဲ့ဒီကိုယ်ပိုင်အကျိုးစီးပွားကိုပဲဥတည်နေတဲ့ပုံစံချမ်းသာပြီးသားနိုင်ငံတွေကဆက်လက်ပြီးတော့ချမ်းသာခြင်းပြီးတော့စည်ရဲနေတဲ့နောက်ကျတဲ့နိုင်ငံတွေပေါ်မှာအမျက်ထုတ်ခြင်းသောသဘောရှိနေတဲ့စီးပွားရေးပုံစံမျိုးကအာဆီယံမှာရှိနေတော့မှာပဲနောက်ထပ်တစ်ခုကတော့ကျွန်တော်တို့စနစ်တွေကအရန်ကိုကွာလွန်အားကြီးပါတယ်ဒီဒီမိုကရေစီကျင့်သုံးတဲ့နိုင်ငံတွေရှိတယ်လို့အခုမှထိုးပေါက်ပြီးဒီမိုကရေစီကိုသွားနေတဲ့နိုင်ငံရှိတယ်လို့အာဏာရှင်ဆန်နေသောနိုင်ငံတွေရှိနေခြင်းက EU နဲ့အရန်ကိုကွာဟတဲ့အတွက် EU ပုံစံတိုင်းသွားဖို့အတွက်ကတော့တတော်ကြီးကိုကျွန်တော်တို့အိမ်မက်ကြီးကြီးလွန်အားကြီးတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ပါကော်မူမင်းကျွန်တော်မတ်တစာကိုကျွန်တော်မေးချင်ပါတယ်ကျွန်တော်အခုနောက်ဆုံးဖြစ်သွားတဲ့လူငယ် foreign ကိစ္စပါလူငယ် foreign ကတော့ people foreign ထက်အဲနောက်ဖြစ်တည်မှုကလည်းနောက်ကျမှထင်ပါတယ်ဒီနှစ်ပိုင်းနေ့တင်မှာပဲပို့ပြီးတော့လှုပ်ရှားမှုတွေများလာတယ်မတ်တင်စာဆိုလည်းပြီးခဲ့တဲ့နှစ်ဒီလူငယ် forum မှာဥဆောင်ပါဝင်ခဲ့သူတူဖြစ်တော့ဒါပေမဲ့ဒီနှစ် forum မှာတော့ကျွန်တော်တို့သိရတဲ့လောက်အများစုဒီလူငယ် forum ကနေပြီးတော့ဒီအာဆီယံခေါင်းဆောင်တွေနဲ့တွေ့ခင်ရတဲ့အများစုဟာအစိုးရကရွေးချယ်တဲ့လူတွေလို့သိရပါတယ်အခုဆိုမြန်မာနိုင်ငံမှာဆိုပဲအဲတယောက်ကိုဖြုတ်လိုက်တယ်ကိုယ်စားတယောက်ကိုဖြုတ်လိုက်တယ်နောက်တယောက်ကိုကြတော့ဆွေးရနေပြီးတော့သူ့လူလွှတ်ပြီးတော့ထည့်ပါတယ်ခင်ဗျအဲ့တော့တကယ်တမ်းဒီအာဆီယံကြားထဲမှာလူငယ်တွေနဲ့ပတ်သက်လို့ကုစားပြုမှုကခုနဖော်ရန်နေနဲ့ကုစားပြုမှုကမတ်တင်စာဘလို့မြင်လဲခင်ဗျာတကယ်တမ်းလူငယ်တို့ကုစားပြုရလားအစိုးရရဲ့ဆွတ်ဖက်မှုကြီးနေလား
အာကျွန်တော်လူငယ်ဖွင့်ကအခုပြောခဲ့သလိုပဲ2009ခုနှစ်ကမှကျွန်တော်စတင်ခဲ့တယ်ပေါ့နော်။စတဲ့အခါမှာလည်းကျွန်တော်တို့ကအများကြီးအခက်အခဲတွေရှိခဲ့တာကဒီလူငယ်ကိုစားပြုမှုဆိုတဲ့ကိစ္စတွေပေါ့။နောက်ကိုဒီအာဆီယံအပေါ်မှာဟုတ်ကဲ့ကျွန်တော်ဒီကိုအဖွဲ့အစည်းဒီတက်တော့လှူရှားသူအဖွဲ့အစည်းတွေမှာလည်းအာဆီယံဆိုတဲ့အကြောင်းအရာသူတို့ပေါ့တရားမှုသူတို့ရဲ့စိတ်ပါဝင်စားမှုအပိုင်းတွေလည်းပေါ့မူတည်ရပြီးတော့ဒီငွေကြေးပိုင်းဆိုင်ရာအခက်အခဲတွေပေါ့နော်။ဒါပေါ်မူတည်ပြီးတော့ကျွန်တော်တို့ဒီစစ်မှလာခဲ့ကြတယ်ပေါ့။ဒါခဲ့ကြရင်လည်းဒီနေ့ကကျွန်တော်တို့ဒီမြန်မာနိုင်ငံမှာလေတော့သုံးနိုင်ငံလောက်ကိုပဲဒီအစိုးရတွေကနေလက်ခံနေတယ်ပေါ့နော်
ဟုတ်ကဲ့မတ်တင်စာချေစုပဲကျွန်တော်အစီအစဉ်လေးကိုကျွန်တော်အချိန်စစ်သွားလို့ပါပါဝင်ဆွေးနွေးပြီးတဲ့မတ်တင်စာရှင်လေးရောကော်မျိုးမျိုးချေစုအများကြီးတင်ပါတယ်ခြားတော်ရှင်လေးချေစုအများကြီးတင်ပါတယ်ဒါရိုက်ဒီလိုက်စီစဉ်ကျွန်တော်အချိန်စစ်သွားလို့ပါဒီမှာပဲရန်နာကွယ်ပြီးပါခင်ဗျာ
စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ကိုကိုသားညူကတင်ဆက်ခဲ့တော်မှာရှင် VOA မြန်မာပိုင်းကနေတိုက်ရိုက်လေလိုင်းအစီအစဉ်တွေကိုအင်္ဂါနေ့ညနဲ့စနေနေ့ညတွေမှာထုတ်လွှင့်ပေးနေပါတယ်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေပေါ်တော်ရရှင်တွေရဲ့သဘောထားအမြင်တွေကိုဖိတ်ခေါ်ဆွေးနွေးနေပါတယ်ရှင်
ကျွန်တော် VOA နဲ့စခန်းသွားခဲ့တာဆယ်စုနဲ့ငါးစုကြော်သွားခဲ့ပါပြီခင်ဗျာအခုဆို VOA ရဲ့ Consumer Radio နဲ့မဲပေါက်ထားတဲ့ဆိုတော့ကျွန်တော် VOA နဲ့စခန်းသွားခဲ့တာဆယ်စုနဲ့ငါးစုကြော်သွားခဲ့ပါပြီခင်ဗျာအခုဆို VOA ရဲ့ Consumer Radio နဲ့မဲပေါက်ထားတဲ့ဆိုတော့
ပို့ပြီးဟိုတခါဘာဘာဦးဦးလို့ကျွန်မခေါ်ဘူးတဲ့သူနှစ်ယောက်လဲနေကောင်းပါရဲ့လားယအဲ့ဒီအခေါ်အဝေါ်ကြောင့်တော်တော်လေးတုန်လှုပ်သွားရတယ်ဆိုလို့စိတ်မကောင်းပါဘူးရှင်ဒီလိုပါ
ဒီတော့ကဗိုလ်ချုပ်ကြီးများအနေနဲ့ကျွန်တော်တို့စင်ရသားလူတန်းစားတွေအားလုံးအပေါ်ငဲ့ညာတနာစိတ်လေးများမွေးပြီးရက်ွက်လိုက်ကင်းတွေကိုပြည်သူအများစောင့်နေကြရတာကို
မင်္ဂလာပါလို့တောင်းနှုတ်ဆက်ခြင်းစိတ်မရှိတော့ပါဘူး VOA ရဲ့နေမထီလွန်းလို့ရင်ဖွင့်လိုက်ရတာပါ
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပစ်ပို့လာတဲ့VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတော့တနင်္ဂနွေညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။သောရရှင်တွေ VOA အစီအစဉ်နဲ့ပတ်သက်ပြီးတော့ခုလိုဝေဖန်ကြံပေးခြင်းနဲ့ VOA ကနေမြတ်တာအတေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရာဘဝမှာကြုံတွေ့နေရတဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်နော်။Tomorrow view ကိုစားလိုက်ကနေပြီးတော့စာရေးသားပေးဖို့မယ်ဆိုရင်တော့ VOA American Than မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးလိပ်စာတစ်ကိုစာရေးသားနိုင်ကြပါတယ်။ VOA ကိုစာရေးလာကြတဲ့သောရရှင်အားလုံးကိုကျေးဇူးတင်ပါတယ်ရှင
်။တနင်္ဂနွေနေ့နနက်ခင်း VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ကျမတို့ရဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ24 32 49ရိုးကနေထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပါအောင်ရှင်။
ဒီပေါ်နိုင်ငံမှာနှစ်ပေါင်း80အတွင်းလူသေးပြောက်အများဆုံးငလျင်ကြီးလှုပ်တာကနေတည်ဆုံးသူ 1,300 ကျော်သွားပြီဖြစ်ပြီးထပ်တိုးလာမယ်လို့ခန့်မှန်းထားပါတယ်။ငလျင်ဘေးဒုက္ခကိုရင်ဆိုင်တာမှာနှစ်ပေါင်းဆရာကိုကူညီဖို့အမေရိကန်ပြည်တော်စုနဲ့တခြားနိုင်ငံတွေကတဘာဝဘီးရန်တွေဆိုင်ရာတုံ့ပြန်လှုပ်ဆောင်ရေးအဖွဲ့တွေကိုလွှတ်ထားပါတယ်။ပြင်ယာ 9.8 ရှိတဲ့ငလျင်ကြီးဟာကတ်မန်ဒူမြို့တော်ရဲ့အနောက်မြောက်ဘက်ကိုစနေနေ့ကဗိုလ်ပြုလှုပ်ခတ်သွားပြီးမြို့တော်သမိုင်းဝင်အချက်အချာနေရာအများစုပျက်စီးသွားပါတယ်။အင်ဒိုနီးရှားနိုင်ငံမှာမွေးရစီဝါမှုနဲ့တည်တံပေးခံထားရတဲ့နိုင်ငံသား9ဦးထက်မနည်းကိုတည်တံစီရင်တော့မယ်လို့စနေနေ့မှာတရားဝင်အတည်ပြုလိုက်ပါတယ်။အဲ့ဒီလူတွေကိုတည်တံကနေကင်းလွတ်ခွင့်ပေးဖို့ကုလသမဂ္ဂဒွေးမှုချုပ်ကပန်ကြားပါတယ်။တည်တံစီရင်တော့မယ်ဆိုတာကိုအင်ဒိုနီးရှားနိုင်ငံဥပဒေအရ82နာရီကြိုတင်အတည်ပြုရမယ်ဆိုတဲ့အတိုင်းသူတို့ကိုအတည်ပြုပေးခဲ့တယ်လို့စီရင်ခံရမယ့်ထဲမှာပါတဲ့နိုင်ငံသား2ဦးရဲ့ရှင်းလင်းကပြောပါတယ်။အမေရိကန်သမ္မတအင်ပီရိုရဲ့စိုက်ဘာလုံခြုံရေးကိုပြီးခဲ့တဲ့နှစ်ကချိုးဖောက်ဝင်ရောက်ခဲ့တဲ့ရုရှားဟက်ကာတွေဟာသမ္မတဘရက်ကိုဘာမာရဲ့လျှို့ဝှက်အဆင့်တတ်မှတ်မထားတဲ့အီးမေးလ်ချုပ်ကိုဖတ်ခဲ့ကြတယ်လို့အမေရိကန်သတင်းစာကြီးတစ်စောင်မှဖော်ပြပါတယ်။ဒါပေမဲ့လည်းဟက်ကာတွေဟာသမ္မတရဲ့ BlackBerry ဖုန်းနဲ့အဆက်အသွယ်လုပ်တာကိုထိန်းချုပ်ပြီးတဲ့အထူးလုံခြုံရေးနဲ့ကာထားတဲ့ကွန်ပျူတာဆာဗာတွေကိုတော့ထိုးပေါက်နိုင်ခဲ့ဖို့မရဘူးလို့ New York Times သတင်းစာကစနေနေ့မှာရေးသားဖော်ပြပါတယ်။ဟက်ကာတွေဟာအမေရိကန်နိုင်ငံသားရဲ့ဌာနရဲ့လျှို့ဝှက်မဟုတ်တဲ့အီးမေးလ်စနစ်တွေကိုလည်းဝင်နိုင်ခဲ့ကြပါတယ်။Hubble အကာသကြီးမှန်မြောင်းကို Discovery အကာသလွန်ပြန်ရှင်နဲ့အကာသနဲ့လွတ်တင်ခဲ့တာမနေ့ကစနေနေ့တုန်းက25နှစ်ပြည့်သွားပါပြီ။ဆက်ကြဝဠာကြီးကြောင့်တရားဖို့လိုအပ်တဲ့ပစ္စည်းကိရိယာအများပြားကိုလည်းတဘာနဲ့လွတ်တင်ခဲ့တာပါ။အဲ့ဒီ Hubble မှန်မြောင်းကနေအကာသရဲ့ထူးခြားတဲ့ရုပ်ပုံတွေကိုအောင်မြင်မြင်ရယူနိုင်ခဲ့ပါတယ်။နေဆက်ကြဝဠာကြီးနဲ့တခြားအရာတွေဘယ်လိုပုံမျိုးရှိတယ်ဆိုတာကို Hubble မှန်မြောင်းကပုံဖော်ပြခဲ့တာကြောင့်နက္ခတ္တပညာဟာလုံးဝပြောင်းလဲသွားပါတယ်ခင်ဗျာ။
တဲ့ရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကပြပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့မန်နန္ဒာချမ်းပါအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ် VOE မြန်မာပိုင်းရဲ့ညနေပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင် VOE နားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်အားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.